Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ2019ခုနှစ်ဩဂုတ်လ22ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ Flight Meter 3240 48တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA Facebook စာမျက်နှာ VOA Burmese News မှာလည်းတပြိုင်နက်တည်းနားဆင်နိုင်ပါတယ်ကျွန်တော်ရဲမထွန်းပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမတင်ကီထိုက်ပါဒီမနက်ခင်းသတင်းတွေကိုမတ်ရင်ချင်နိုင်တဲ့အတူကြီးညာပါမယ်မြောက်ကိုရီးယားဘက်ကတာရုတ်ပြစ်ဒုံးကျည်ဆန်းသတ်မှုတွေလုပ်ခဲ့တဲ့အပေါ်စိုးရိမ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသတွေမှာတော့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်3ဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေဆက်ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေနဲ့အတူနားဆင်ရမယ့်ကချင်ပြည်နယ်အတွင်းပြင်းထန်ဖော်ရဲလုပ်ငန်းနဲ့ပတ်သက်တဲ့သတင်းလာတစ်ခုမှာတော့
ပြင်းကိုတရားဝင်ကျူးဖို့တက်လို့စာပြန်နေတယ်စာတီနောက်ဒီဒေသခံကတော့ DIED ဒေသခံ
ကကချင်ပြည်နယ်အတွင်းပြင်းထုတ်လို့ရင်းနဲ့ပတ်သက်တဲ့အစည်းအဝေးခန်းစားကြောင်းအစည်းအဝေးခန်းစားရေးသားသူတို့ဖြစ်တဲ့သူတေသနာမှုဇော်မိုင်ပြောသွားတာပါအပြည့်အစုံကိုသတင်းတွေအပြည့်နှဆင်ကြရပါမယ်ဒီသတင်းလာတဲ့အတူပြီးခဲ့တဲ့တောက်ကြနေကဒုံးကျည်စမ်းသပ်ဖောက်ခွဲခဲ့တဲ့မြောက်ကိုရီးယားနဲ့အမေရိကန်နိုင်ငံကြားဆွေးနွေးပွဲအလားအလာမြန်မာကနေဗြိတိန်နိုင်ငံထိမော်တော်ဆိုင်ကယ် CB ခီးသွားနေကြတဲ့ Motor Lock ခီးသွားနှစ်ဦးဂျာမနီကိုရောက်နေတဲ့အကြောင်းနဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာရှမ်းတိုင်းရင်းသားလက်မယားနှူးထံကနေဘန်ငွေတန်း300ကျော်တန်ဖိုးရှိတဲ့စိတ်ကြွဈေးတွေကိုထိုင်းရဲကဖမ်းဆီးမိတဲ့သတင်းတွေကိုနှာစင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဗိုလ်တုံးနဲ့မနေ့ပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်ခင်ဗျာ
။မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့သတင်းဖတ်တဲ့အတွင်းတာရိုပြစ်ဒုံးကျည်ဆန်းသတ်မှုတွေလုပ်ခဲ့တဲ့အပေါ်စိုးရိမ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကအင်ကာနေကပြောဆိုလိုက်ပြီးဒါဟာဆိုရင်ဒုံးကျည်ဆန်းသတ်မှုတွေကိုအရေးမဆိုင်တဲ့သမ္မတဒေါ်နယ်ထရန့်နဲ့သဘောထားကွဲလွဲနေတာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကဒုံးကျည်ဆန်းသတ်မှုတွေမလုပ်ဖို့လိုလားတယ်လို့နိုင်ငံခြားရေးဝန်ကြီးက CBS News ကိုပြောကြားခဲ့တာပါ။ပြီးခဲ့တဲ့လကုန်ပိုင်းကဆက်လို့မြောက်ကိုရီးယားဘက်ကတာရိုပြစ်ပဲ့ထိန်တပ်ဒုံးကျည်6ဆင်းဆန်းသတ်ခဲ့ပြီးအမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေးလေ့ကျင့်မှုကိုတုံ့ပြန်တာလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုခဲ့တာပါ။အမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေးလေ့ကျင့်မှုတွေဟာမြောက်ကိုရီးယားရဲ့တည်ရှိမှုကိုချိမ့်ချောက်တာလို့မြောက်ကိုရီးယားဘက်ကယူဆတာပါပြီးခဲ့တဲ့တောက်ကြနေ့ကဆက်သက်ခဲ့တဲ့ဒုံးကျည်နှစ်ဆင်းဟာဆိုရင်ကီလိုမီတာ230ထိရောက်ရှိပြီးမြောက်ကိုရီးယားကမ်းလွန်ပင်လယ်ပြင်ထဲကိုကျရောက်ခဲ့ပေမဲ့ရည်ရွယ်ချက်ကတော့တောင်ကိုရီးယားထိရောက်ရှိဖို့နဲ့အဲ့ဒီဒေသမှာနေနေကြတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အရက်သားတွေကိုရည်ရွယ်တာဖြစ်ပါတယ်ဒီလကုန်ပိုင်းမှာအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတဲ့စီရေးလေ့ကျင့်မှုတွေပြီးတဲ့အခါမြောက်ကိုရီးယားနျူကလ িয়ার ကင်းစင်ရေးအမေရိကန်နဲ့ဆွေးနွေးပွဲတွေပြန်ဆနိုင်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုပေမဲ့တောင်ကိုရီးယားနဲ့ဆက်ဆက်ညှိနှိုင်းမှုအသစ်တွေကတော့ရပ်ဆိုင်းသွားပါတယ်
။ဗင်နီဇွဲလားနိုင်ငံမှာအာနာရှင်နီကိုလက်မာဒူရိုဦးဆောင်တဲ့အစိုးရနဲ့ပတ်သက်နေတဲ့အရာရှိတွေဟာသူတို့ကိုသူတို့ကယ်တင်ဖို့စူးစမ်းနေကြောင်းအတိုက်ခံကောင်းဆောင်ဂျားဖြတ်အစိုးရသမ္မတအဖြစ်အမေရိကန်ပြည်ထောင်စုကအတိမတ်ပြုထားတဲ့ဟွမ်ဂွိုက်တူကပြောကြားခဲ့ပါတယ်။မာဒူရိုနဲ့နီးစပ်တဲ့အတိုင်းဝိုင်းကအစိုးရအဖွဲ့ဝင်တွေဟာအမေရိကန်အစိုးရအရာရှိတွေကိုနီးလန်းမျိုးစုံကနေတဆင့်ချီးကပ်ဆက်သွယ်နေကြောင်း VOA စပိန်ဌာနနဲ့တီးတန့်မေးမြန်းကတ်မှာဟွမ်ဂွိုက်တူကပြောပါတယ်။ဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌဒီအိုစဒါတိုကာဘလူကနေသူနဲ့လျှို့ဝှက်ဆက်သွယ်ဖို့အမေရိကန်ဘက်ကကြိုးပမ်းခဲ့တာဖြစ်တယ်လို့ AP သတင်းဌာနကသတင်းရေးသားခဲ့ပါတယ်။ဒါအပြင်မာဒူရိုရဲ့တစ္ဆာခံတွေဟာတကယ်လို့သူတို့ကအာဏာကိုဆွတ်လွတ်မယ်ဆိုရင်လက်စားချေတုံ့ပြန်တာမျိုးမဖြစ်စေရဘူးဆိုတဲ့အာမခံချက်မျိုးတွေရဖို့ကြိုးစားနေတယ်လို့လည်း AP သတင်းဌာနကဆိုပါတယ်။ဒီသတင်းတွေနဲ့ပတ်သက်လို့ဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌကာဘလူကမဟုတ်မှန်ကြောင်းညင်းဆိုထားပါတယ်ရှင်။
ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံရဲ့စီးပွားရေးကနှေးကွေးလာတဲ့လက္ခဏာတွေရှိတယ်လို့ခန့်မှန်းသူတွေကထောက်ပြသတိပေးနေပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်စီးပွားကြမယ်အရေးကအဝေးကြီးပဲလို့အင်ကာနစ်မှာပြောဆိုလိုက်ပါတယ်။အမေရိကန်စီးပွားရေးကအထူးကောင်းနေတယ်လို့သမ္မတကပြောဆိုတာပါ။ဒါပေမဲ့လည်းတီးခြားရက်တည်တဲ့ဗဟိုဘဏ်ဘုတ်အဖွဲ့အနေနဲ့စံတတ်မှတ်ချက်အတိုးနှုန်းကိုယာနှုံးဖြင့်လျှော့မပေးဘူးဆိုရင်တော့အမေရိကန်စီးပွားရေးကတိုးတက်တင်တဲ့လောက်တိုးတက်မှာမဟုတ်ဘူးလို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲသမ္မတထရန့်ကပြောဆိုခဲ့တာပါ အမေရိကန်ဗဟိုဘဏ်ကအတွုံးနှုံးလျှော့ချဖို့တကယ်ကိုလိုအပ်နေတာလို့ရူမေးနီးယားသမ္မတနဲ့အင်ပီရိုတီးတန့်ဆွေးနွေးပွဲမတိုင်ခင်မှာသမ္မတထရန့်ကပြောပါတယ်အဘီလာကနေဇွန်လအတွင်းအမေရိကန်ရဲ့စီးပွားရေးက1.1ရာခိုင်နှုန်းတိုးလာပြီးဒီပမာဏကပထမ3လဖက်နဲ့စာရင်နည်းနေပြီမဲ့လေကမ္ဘာတစ်လောက်ကတချို့နိုင်ငံတွေထက်တော့မြင့်မားနေတာဖြစ်ပါတယ်သမ္မတထရန့်ရဲ့အစိုးရအဖွဲ့ကစီးပွားရေးအကြံပေးတွေကမပြောပြီမဲ့လေတီးခြားလွတ်လပ်တဲ့စီးပွားရေးပညာရှင်တချို့ကတော့လာမယ့်နှစ်ဒါမှမဟုတ်လေ2022ခုနှစ်အတွင်းမှာအမေရိကန်စီးပွားကြမယ်လို့ခန့်မှန်းထားပါတယ်
ရုရှားနိုင်ငံဆိုင်ရာအမေရိကန်သံမတ်သစ်ဖြစ်ဒုတိယနိုင်ငံသားရေးဝန်ကြီးဂျွန်ဆော်လီဗန်ကိုရွေးချယ်ဖို့စဉ်းစားနေကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကအတည်ပြုပြောကြားခဲ့ပါတယ်။အမေရိကန်သံမတ်ခန့်အပ်ခံရတဲ့နေရာတွေထဲအရေးကြီးဆုံးနဲ့စိန်ခေါ်မှုအများဆုံးဖြစ်တဲ့ရုရှားနိုင်ငံဆိုင်ရာသံမတ်ယာရုအတွက်ဒုဝန်ကြီးဆော်လီဗန်ကိုအမည်တင်သွင်းဖို့သမ္မတထရန့်ကရည်မှန်းထားကြောင်းသတင်းတွေထွက်ပေါ်လာပြီးတဲ့နောက်အင်္ဂါနေ့ကအင်ဖြူရောမှာသတင်းတောက်တွေရဲ့မေးခွန်းကိုသမ္မတထရန့်ကအခုလိုဖြေဆိုခဲ့တာပါလက်ရှိရုရှားနိုင်ငံဆိုင်ရာအမေရိကန်သံမတ်ဂျွန်ဟက်စ်မန်ကသူ့အနေနဲ့နှစ်နှစ်ကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်ယာရုကနေနှုတ်ထွက်မဲ့အကြောင်းဒီလအစောပိုင်းကစာရေးသားတင်သွင်းခဲ့တာဖြစ်ပါတယ်လက်ရှိအခြေအနေဟာလည်းအမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးမှာတမိုင်းဝင်အခက်အခဲဆုံးကာလဖြစ်တယ်လို့သံမတ်ကြီးဟက်စ်မန်ကသတ်မှတ်ပြောဆိုခဲ့ပါတယ်အောက်တိုဘာလ3ရက်မှာသူ့ရဲ့ယာရုတာဝန်ပြီးဆုံးမှာဖြစ်ပါတယ်ဒူဝင်ကြီးဂျွန်ဆယ်လီဗန်ဟာ2019မေလကစပြီးတာဝန်ထမ်းဆောင်ခဲ့တာပါ2018မတ်လကနိုင်ငံသားရေးဝန်ကြီး Rex Tillerson ယာရုကနေနှုတ်ထွက်ပြီးတဲ့နောက်2018 April လမှာလက်ရှိနိုင်ငံသားရေးဝန်ကြီး Mike Pompeo ကယာရုတာဝန်မထမ်းဆောင်ခင်ကြားကာလအတွင်းလက်ထောက်နိုင်ငံသားရေး John Sullivan ကနေနိုင်ငံသားရေးဝန်ကြီးအဖြစ်ယာယီတာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်
ဒီ American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ရှမ်းပြည်မြောက်ပိုင်းဒေသကြောင်မဲနယ်ကုတ်ခိုင်တပိုင်းမှာမနေ့အင်္ဂါနေ့ကမြမတက်မတော်နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကင်၃ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ AA ရခိုင်လက်နက်ကင်တပ် TNL တောင်ပလောင်လက်နက်ကင်တပ် MNDAA ကုတ်ခိုင်လက်နက်ကင်တပ်တို့ရဲ့ညီနောင်မဟာမိတ်၃ဖွဲ့ကတက်မတော်နီးပညာတက္ကသိုလ်အပါအဝင်နေရာ၅ခုကိုတစ်ချိန်နဲ့တစ်ပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေဇက်တိုက်ဖြစ်နေတာပါ။မနေ့အင်္ဂါနေ့ကတော့ကုတ်ခိုင်နဲ့နန်းဖက်ကကြားတိုက်ပွဲအတွင်းချီထိမှန်တဲ့တောင်သူနှစ်ဦးကိုကယ်ဆယ်ဖို့သွားတဲ့အခုညီပေးရေးကားတွေလည်းတနက်နဲ့ပြစ်ခတ်ချင်းချောက်ခံရတာကြောင့်နောက်ကျောင်းပြန်လှည့်ခဲ့ရပါတယ်။ဒဏ်ရာရသူနှစ်ဦးရဲ့အခြေအနေကတော့မသိရပါဘူး။မန္တလေးမူဆယ်လမ်းမကြီးဘော်ကနန်းဖက်ကမန်လွယ်နန်းခိုင်တထားကြားခီးသွွား40လောက်ပိတ်မိနေတာမှလည်းအခုညီပေးရေးအဖွဲ့တွေသွားလို့မရတဲ့အနေအထားမှရှိနေပါတယ်။လာရှိုသိန်းကြီးကုတ်ခိုင်တို့မှလည်းဆစ်ဆောင်ဒုက္ခတဲ့1400နီးပါးရှိပါတယ်။ဩဂုတ်လ15ရက်နေ့ကတိုက်ခတ်ဖျက်ဆီးခံရတဲ့ဂုတ်တွင်းတံတားကိုတော့ယာယီပြင်ဆင်ပြီးအင်္ဂါနေ့မှပဲဖွင့်လှစ်လိုက်ပါတယ်။
သီရိလင်္ကာနိုင်ငံမှာဆစ်ရာဇဝတ်မှုကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့ဒုတိယပိုချုပ်ကြီးရှာဗန်ဒာဆီလ်ဖာကိုစစ်တပ်အကြီးအကဲဖြစ်ခန့်အပ်လိုက်တဲ့အတွက်နိုင်ငံတကာကဝေဖန်ကန့်ကွက်နေတာကိုလက်ခံနိုင်စရာမရှိကြောင်းသီရိလင်္ကာနိုင်ငံကတုံ့ပြန်ပြောဆိုလိုက်ပါတယ်။အခုလိုရှာဗန်ဒာဆီလ်ဗာကိုစစ်တပ်အကြီးအကဲဖြစ်တမရမေထရီပါလာဆရီစနာကခန့်အပ်တာဟာအချုပ်ချာအာဏာလုပိုင်ခွင့်အရာဆုံးဖြတ်တာဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးကတုံ့ပြန်ပြောဆိုခဲ့ပါတယ်။သီရိလင်္ကာနိုင်ငံမှာအစိုးရအမှုတန်းတွေအတွက်ယာဒူးတိုးပေးတာဟာပြည်ရင်းအုပ်ချုပ်ရေးရဲ့လုပိုင်ခွင့်အရာဖြစ်ပြီးဒီဆုံးဖြတ်ချက်တွေကိုနိုင်ငံရထားအဖွဲ့အစည်းတွေကလွှမ်းမိုးဖို့စ조사မှုတွေဟာမလိုအပ်တယ်လို့လက်ခံနိုင်စရာမရှိကြောင်းသီရိလင်္ကာနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်
။ဂျီဘရော့တာမှာဖမ်းဆီးခံထားရကရတာကနေပြန်လွှတ်ပေးလိုက်ပြီးတဲ့နောက်မြေရေပင်လယ်ကိုဖြတ်တန်းခုံပေါင်းနေတဲ့အီရန်အလန်တင်ရေနံတင် တင်ဖို့နဲ့ပူပေါင်းဆောင်ရွက်မှုမလုပ်ဖို့မြေရဲပင်လယ်ဒေသတွင်းကစစ်ကမ်းတွေကိုအမေရိကန်ကသတိပေးထားပါတယ်။ Andrian Darara 1 ရေနံတင်တင်ဖို့ကတရားမဝင်ရေနံသယ်ယူပို့ဆောင်နေမှုဟာဆိုရင်အီရန်နဲ့ဆီးရီးယားအစိုးရတို့ရဲ့အကြမ်းဖက်လုပ်ရက်တွေနဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုအပြစ်ရရောက်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကထပ်မံစွပ်စွဲထားတာပါ။အ
ီတလီဝန်ကြီးချုပ် Giuseppe Conte ဟာသူရာထူးကနေနှုတ်ထွက်ကြောင်းအင်ဂါနီကကြေညာခဲ့ပါတယ်။အများကြိုက်ဝါဒီအစိုးရရဲ့ဝင်ကြီးချုပ်အဖြစ်14လကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်အခုလိုနှုတ်ထွက်ရတာဟာသူ့အပေါ်ဆန့်ကျင်တိုက်ခိုက်မှုတွေရှိနေပြီးနိုင်ငံရေးအရာရည်မှန်းချက်ကြီးတဲ့ဒုဝင်ကြီးချုပ်မာတီယိုဆယ်ဗင်နင်းကြောင့်ဖြစ်တယ်လို့ဝေဖန်ပြတင်ခဲ့ပါတယ်ရှင
်။ဟုတ်တယ်ဦးနေမနဲ့ပဲနောက်ဆုံးရမြန်မာနဲ့နိုင်ငံတော်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုဆက်လက်ပြီးတင်ဆက်သွားပါမယ်။ဩဂုတ်16ရက်တောက်ကြန်နေ့ကမြောက်ကိုရီးယားနိုင်ငံကဒုံးကျည်နှစ်စင်းကိုဂျပန်ပင်လယ်ထဲဆန်းသတ်ပစ်ခတ်ခဲ့ပါရယ်။ဒါဟာဒီလပိုင်းတွေတဲ့မြောက်ကိုရီးယားရဲ့ဒုံးကျည်ပစ်ခတ်မှုတွေကနောက်ဆုံးဆန်းသတ်ပစ်ခတ်မှုပါ။ဒီလိုပစ်ခတ်တာကအမေရိကန်နဲ့တကိုရီးယားနိုင်ငံတို့ပူးတွဲစီရေးလေ့ကျင့်မှုတွေလုပ်နေတာကိုတုံ့ပြန်တာလို့မြောက်ကိုရီးယားကပြောထားခဲ့ပါရယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီဆန်းသတ်မှုတွေအပေါ်တိတ်စိတ်မပူဘူးလို့ပြောပေမယ့်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့စိုးမှုရှိတဲ့အကြောင်းအင်ကာနေမှာပြောခဲ့ပါရယ်။အပြည့်စုံကိုဆက်လက်နားဆင်ကြည့်ပါခင်ဗျာ။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတောင်နဲ့မြောက်နှစ်နိုင်ငံ2045ခုနှစ်မှာပေါင်းစည်းနိုင်ဖို့အရေးဆွေးနွေးပွဲတွေလုပ်သွားမှာဖြစ်ကြောင်းပြောပြီးတရက်အကြာဩဂုတ်လ16ရက်နေ့မှာမြောက်ကိုရီးယားနိုင်ငံကအခုလိုစမ်းသပ်ပစ်ခတ်မှုပြုလုပ်ခဲ့တာပါ။အခုလိုစမ်းသပ်ပစ်ခတ်မှုအပြီးမှာတော့မြောက်ကိုရီးယားအနေနဲ့တောင်ကိုရီးယားနဲ့ဆွေးနွေးပွဲတွေဆက်လုပ်ဖို့မရှိတော့ကြောင်းလည်းမြောက်ကိုရီးယားအစိုးရပြောခွင့်ရကပြောခဲ့ပါတယ်။ဒါဟာဆွေးနွေးပွဲတွေအတွက်အကောင်းမြင်နေတဲ့သမ္မတမွန်ဂျေအင်အတွက်သတင်းကောင်းတစ်ခုမဟုတ်သလိုအမေရိကန်နိုင်ငံနဲ့မြောက်ကိုရီးယားတို့ရဲ့ရပ်ဆိုင်းနေတဲ့ဆွေးနွေးပွဲတွေအတွက်လည်းတာရှည်သွားစေနိုင်ပါတယ်။အင်္ဂါနေ့မှာတော့ CBS သတင်းဌာနနဲ့ဆွေးနွေးကမ်းမှာအမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကဒုံးကျည်ဆန်းသတ်ပစ်ခတ်နေမှုတွေအပေါ်စိုးရိမ်ကြောင်းပြောသလိုဆွေးနွေးပွဲတွေတုံ့ဆိုင်နေတာကိုလည်းဝန်ခံသွားခဲ့ပါတယ်။
They have fired short range ballistic missiles.
That concern you?
This is true. Yes, I wish that they would not.
Yeah.
သူတို့တာတိုပြည်ဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့ပါတယ်။ဒီအတွက်စိုးရိမ်ပူပန်မိပါတယ်။သူတို့စမ်းသပ်မှုကိုမလုပ်ခဲ့ဘူးလို့ကျွန်တော်ဆူတောင်းမိပါတယ်။ဒါပေမဲ့စင်ကာပူမှာသမ္မတထရန့်နဲ့တွေ့ခဲ့တော့ကဥက္ကရာခင်ကနျူကလ িয়ার ကင်းစင်အောင်လုပ်မယ်လို့ကတိပေးထားခဲ့ပါတယ်။ဒါကူပဲသမ္မတထရန့်ကအဓိကထားစဉ်းစားဆောင်ရွက်နေတာဖြစ်ပါတယ
်။ဝန်ကြီးမိုက်ပွန်ပီယိုကဆွေးနွေးပွဲတွေမြန်မြန်ပြန်လုပ်သင့်တယ်လို့မလုပ်နိုင်ခဲ့ဘူးလို့လည်းပြောပါတယ်။အခုချိန်မှာတော့မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဖန်ဘီဂန်ကဒေတာရင်းကိုရောက်ရှိနေပြီးဂျပန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ပြောပါရယ်။မြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေလာမယ့်သတင်းပတ်တွေအတွင်းပြန်လည်စတင်နိုင်လိမ့်မှာဖြစ်ပြီးဥက္ကဋ္ဌကင်အနေနဲ့လည်းစစ်ဆက်ဆွေးနွေးရေးစပွဲဝိုင်းကိုလာရောက်မယ်လို့မျှော်လင့်ကြောင်းနဲ့ဒါဟာမြောက်ကိုရီးယားပြည်သူတွေနဲ့တကမ္ဘာလုံးအတွက်ပုံမကောင်းမွန်စေမှာဖြစ်ကြောင်းလည်းပြောပါရယ်။သမ္မတထရမ့်ကမြောက်ကိုရီးယားကိစ္စတိုးတက်မှုတွေရှိခဲ့တယ်လို့လည်းပြောပါရယ်။
The relationship is very good. I think we've made tremendous progress on North Korea.
ကျွန်တော်တို့ဂျာမန်တိတ်ကောင်းတဲ့ဆက်ဆံရေးရှိပါတယ်။အစိုးမကောင်းတဲ့ရလဒ်တွေထွက်လာပါလိမ့်မယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးတိုးတက်မှုတွေအများကြီးရအောင်ကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်။သူတို့ကလည်းဆွေးနွေးကြနေပါတယ်။ကျွန်တော်တို့သူ့ကိုကူညီပါမယ်။အတူလက်တွဲလုပ်လုပ်ပါမယ်။ဒါပေမဲ့သူတို့နျူကလ িয়ার လက်နဲ့ပိုင်ဆိုင်ဖို့ဆိုတာတော့မဖြစ်နိုင်ပါဘူး။ကျွန်တော်တို့အနေနဲ့မြောက်ကိုရီးယားမှာအစိုးရအပြောင်းအလဲဖြစ်ဖို့ကြိုးစားနေတာလည်းမဟုတ်ပါဘူး။
မြောက်ကိုရီးယားနဲ့နျူကလ িয়ার ကိစ္စဆွေးနွေးပွဲတွေပြန်ဆဖို့အမေရိကန်တို့အကောင်းမြင်နေပေမဲ့လည်းမြောက်ကိုရီးယားနိုင်ငံကိုအမေရိကန်နိုင်ငံသားတွေတွားရောက်ခွင့်ကိုပိတ်ပင်ထားတာကိုတော့တစ်နှစ်တိုးမြင့်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဩဂုတ်လ16ရက်နေ့မှာကြေညာခဲ့ပါတယ်။ဒီပိတ်ပင်ချက်ကို2019ခုနှစ်စက်တင်ဘာလကတည်းကချမှတ်ထားခဲ့တာပါ။တောင်ကိုရီးယားနိုင်ငံကတော့ဆွေးနွေးပွဲတွေကသာကိုရီးယားအရေးကိုဖြည့်ရှင်းနိုင်လိမ့်မယ်လို့ဆိုပါတယ်။တောင်ကိုရီးယားနိုင်ငံကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရKim Un-hang နှစ်နိုင်ငံရရှိထားတဲ့ပူးတွဲကြေညာချက်ထဲကအစီအစဉ်တွေကိုအကောင့်ထည့်ဖော်ဖို့အတွက်ဆက်ဆက်ဆွေးနွေးတာဒါတခုတည်းသောနည်းလမ်းဖြစ်ကြောင်းဒါဟာတောင်ကိုရီးယားတို့အတွက်ပြောင်းလဲလို့မရတဲ့ယက်တီချက်ဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံဘက်ကလည်းဒီလိုသဘောထဲထားရှိပြီးအခိုင်အမာတုံ့ပြန်ဆောင်ရွက်ဖို့လိုကြောင်းပြောကြောင်းပါခင်ဗျာ VOA American အသံရဲ့ဗိုလ်ဒုံးနေမနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမြန်မာနိုင်ငံကဆိုင်ရာသတင်းတပုတ်ကိုဆက်လက်နားဆင်ရပါမယ်။ကချင်ပြည်နယ်ဟူကောင်းခြိုက်ဝန်းဒေသကိုစစ်တပ်ကနယ်မြေရှင်းလင်းပြီးထိန်းချုပ်လိုက်ရတဲ့အကြောင်းရင်းကတရားစရတွေကိုထိန်းချုပ်ရေးနဲ့တရုတ်ရဲ့ပိုလမကြီးစီမံကိန်းလုံခြုံရေးအတွက်အဓိကဖြစ်တယ်လို့အစိုးရခန်းစားတစ်တခုကပြောဆိုလိုက်ပါတယ်။နေပြည်တော်ရဲ့သွေးစွန်းသောပရင်ဆိုတဲ့အစိုးရခန်းစားတစ်မှာတော့ပြီးခဲ့တဲ့နှစ်နှစ်တကာလအတွင်းသဘာဝတရားစရတွေကိုထိန်းသိမ်းရေးအတွက်ဆိုပြီးမြန်မာတပ်မတော်ကဟူကောင်းကြိုက်ဝမ်ဒေသကိုရှင်းလင်းသိမ်းယူပြီးတရားစရတွေဆက်လက်ထုတ်ယူနေတယ်လို့ဆက်ဆွဲထားပါတယ်။မတ်တင်ဂီထိုက်စူးစီးတင်ပြပေးပါပါခင်ဗျာ
။ပရင်အဓိကထွက်တဲ့ကချင်ပြည်နယ်ဟူကောင်းကြိုက်ဝမ်ဒေသကတရားမဝင်တရားစားတတူဖို့ရေးလုပ်ငန်းတွေနဲ့တဘာဝပဝန်းကျင်ထိမ့်သိမ့်ကာကွယ်ရေးအကြောင်းပြချက်နဲ့မြမတက်မတော်ကနယ်မြေကိုကချင်လက်နက်ကင်တပ် KIA လက်ထက်ကနေထိမ့်ချုပ်ရယူခဲ့ပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုနေပြည်တော်ရဲ့သွေးစွန်းတဲ့ပရင်အစင်ခန်းစာမှာဖော်ပြထားပါတယ်တက်မတော်ကနယ်မြေထိမ့်ချုပ်ပြီးနောက်ပိုင်းပရင်မော်တွေဆက်ပြီးတူဖို့ထုတ်လုပ်နေပြီးဒေသခံတွေကတော့တနိုင်မြို့ပေါ်မှာစစ်ဆောင်နေအဖြစ်နှစ်နဲ့ချီနေထိုင်နေရဆဲဖြစ်တယ်လို့အစင်ခန်းစာကထောက်ပြပါတယ်ဒီအစင်ခန်းစာကိုပြုစုသူတို့ဖြစ်တဲ့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ KDNG ကသူတေသနာမှုကိုစော်မိုင်ကဩဂုတ်လ20ရက်နေ့ကလုတ်တဲ့အစင်ခန်းစာထောက်ပြန်ပွဲမှာအခုလို့ပြောပါတယ
်ပေါ်ဝင်တင်ကြီးတွေကောင်းစင်တယ်တို့ချိန်ရတယ်ဒါမှမဟုတ်2018ခုနှစ်ဇွန်လတိုင်းမှာတော့ဘေးပေါ်ဘေးပေါ်မှာအေးကြတယ်သူ့ပေါ်လာတယ်ဆိုတော့ဒီနေ့ညနေဆက်လာတယ်တော်တော်ကြီးရတယ်ပြရတယ်ပြီးတော့စက်တင်ဘာမှာကျတော့တနင်္ဂနွေတနင်္ဂနွေလွတ်တော်တနင်္ဂနွေလွတ်တော်ကိုယ်စားလှယ်မှာဒီလွတ်တော်ကိုဒီပီးပီးကိုတေယဝတူဖို့တက်တို့စာတန်နေတယ်စာတန်ပြီးနောက်ဒီဒေသခံကတော့ PIED ဒေသခံကတော့ဒီအောက်တိုဘာမှာဓမ္မဒစီကိုတို့ AI ကိုပြန်ချင်တယ်ဆိုတော့အကြောင်းနဲ့သူတို့ရဲ့ဒီလေးလေးတွေကိုပြီးသူ့ပေါ်ချင်းအဲဒါသာသူ့ပေါ်ချင်းရွှေပြီးသူ့ပေါ်ချင်းကိုရတပင်းညာချက်တင်ပင်းညာတို့စာတင်တယ်ဒီနေ့ဒီစာတင်ပေမဲ့ဒီနေ့ဒီတို့ LDP ပြန်ချင်တဲ့အကြောင်းစာတင်တယ်ဒါပေမဲ့ဒီနေ့ဒီဘာမှလုတ်ဆောင်လာတော့တို့မတွေ့ရဘူ
းကချင်ပြည်နယ်ဟူကောင်းခြိုင်ဝမ်းဒေသပရင်ရဲ့အဓိကဝလက်ကတရုတ်ဖြစ်ပြီးတစ်နှစ်ကိုဒေါ်လာတသန်းလောက်ထိဝင်ငွေရနေတယ်လို့နေပြည်တော်ရဲ့သွေးစွန်းတဲ့ပရင်အစင်ခန်းစားကိုပြုစုသူတူဖြစ်တဲ့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကသူတေသနာမှုကိုစော်မိုင်ကပြောပါတယ်ကချင်ပြည်နယ်ကပရင်အဓိကထွက်တဲ့ဟူကောင်းခြိုင်ဝမ်းဒေသကိုတမရော်က2018ခုနှစ်ဇွန်လအတွင်းကစနယ်မြေရှင်းလင်းခဲ့ပြီးအခုချိန်ထိထိန်းချုပ်ထားတာပါစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းထွက်ပြေးရတဲ့ထိုင်းနေတိုင်းရင်းသားတွေက3,000ကျော်ကတော့နေရရင်းနေမပြောင်းနိုင်သေးပဲတနိုင်းမြို့ပေါ်မှာစစ်ရှောင်တွေအဖြစ်အခုအချိန်ထိခိုးလုံနေကြရပါတယ်ဒါပေမဲ့အစိုးရဘက်ကစစ်ရှောင်တွေအဖြစ်တရားဝင်အသိအမှတ်ပြုမထားတာကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေမရဘူးလို့လဲတနိုင်းဆစ်ဆောင်တို့ဖြစ်တဲ့ကိုဆိုင်အောင်ကမနေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်ပြီးတော့ကျွန်တော်တို့ဒီ IDB မှာ IDB စာမှာရဲ့အချိန်မှာလဲကျွန်တော်တို့အဲညမတော်ဆွေးရမ်းနဲ့ကျွန်တော်တို့အဲပေါ့ဆိုင်ဝန်ဒေတာမှာ DAW IDB ရှိတဲ့ဒေတာအပြည့်သမားချင်းကျွန်တော်တို့မခံရတဲ့အတွက်ကြောင့်အဲကျွန်တော်တို့ရဲ့ကျွန်တော်တို့လာရောက်ကိုကြီးဖို့နိုင်ငံတကာကလုံမကိုကြီးဖို့အတင်းအဖွဲ့အစည်းများရဲ့ကိုကြီးဖောက်ပတ်မှုကိုလည်းကျွန်တော်တို့အပြည့်အဝကျွန်တော်တို့ရရှိခဲ့ပါဘူ
းဟူကောင်းခြိုင်ဝမ်းဒေသကတရားမဝင်ပရင်တူးဖော်တဲ့မှော်ကိုရှင်းလင်းဖို့နဲ့တဘာဝပဝင်ကျင်ထိမ့်သိမ့်ရဲ့အတွက်နေမြေကိုထိမ့်ချုပ်လိုက်ပြီးနောက်မှာဆက်ပြီးပရင်တူးဖော်နေတဲ့အတွက်ကန့်ကွက်တယ်လို့လည်းစစ်ဆောင်ဒေသခံတွေကပြောပါတယ်တမ်မတော်ရဲ့နေမြေရှင်းလင်းရေးအတွင်ထွက်ပြေးရတဲ့ဒေသခံတွေကပရင်မော်တူဖော်တာကိုရက်ပြီးနေရရင်တွေပြန်နိုင်ဖို့တမရထံအတနာခံစာတင်ပြထားပေမဲ့အခုချိန်ထိတော့ဘာမှမထူးသေးဘူးလို့လဲစစ်ဆောင်တွေကပြောပါတယ်လက်ရှိမှာတော့ပရင်ထွက်တဲ့ဟူကောင်းဒေသမှာတဘာဝပတ်ဝန်းကျင်ပျက်စီးမှုနဲ့ကြုံတွေ့နေရတယ်လို့စစ်ဆောင်တွေခြံထားခဲ့တဲ့ပျက်စီးတွေလည်းဘယ်သူလက်ချက်မှမသိပဲဆုံးရှုံးရတယ်လို့စစ်ဆောင်တို့ဖြစ်တဲ့ဒေါ်လူဆိုင်ကပြောပါတယ်
ကျမတို့ချက်ပြေးလာတဲ့အချိန်မှာအဝတ်တစ်သက်ကိုတစ်သက်အိမ်ရာနဲ့ကျမတို့ထွက်ပြေးလာခဲ့ရပါလေကျမတို့တစ်သက်သာစုစည်းခဲ့တဲ့ဒိတ်စည်းခဲ့တဲ့ကျမတို့ရဲ့ပစ္စည်းဥစ္စာတွေအားလုံးကိုလည်းပဲကျမတို့ထားခဲ့ရပါလေဒီကိစ္စကိုတမတော်အမည်ထိန်းချုပ်ပြီးတဲ့နောက်ကျမတို့နံပြူနံခိုင်ရွာထဲမှာတက်ကနေစခန်းချပြီးနေပါလေကျမတို့ရဲ့ပစ္စည်းတွေကိုလုံခဲ့တဲ့လွေရာသီအချိန်မှာတစ်နေ့ကို၅၆ပြီးနဲ့
အပြင်ကိုကားလာမဲ့ကိုတဲထုတ်နေတယ်ဆိုတာကိုလည်းကျမတို့တွေ့နေရပါတယ
်။ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကထုတ်တဲ့နေပြည်တော်ရဲ့သွေးစွန့်တဲ့ပရင်အစင်ခန်းစားတစ်ထဲမှာတော့မြမတက်မတော်ကဌာနေတိုင်းရင်းသားတွေကိုမောင်းထုတ်ရှင်းလင်းပြီးကချင်လွတ်မြောက်ရေးတပ် KIA ထိန်းချုပ်မှုကနေပရင်မော်ကိုရယူသွားကြောင်း2018ခုနှစ်မှာပရင်မော်ကိုအစိုးရဘက်ကအပြည့်အဝထိန်းချုပ်သွားနိုင်ခဲ့ပြီးတဲ့နောက်ပရင်တူးဖော်ရောင်းချမှုတွေဆက်လုပ်နေတယ်လို့ဖော်ပြထားပါတယ် Blood Amber ဆိုတဲ့သွေးရောင်ရှိတဲ့ပရင်ဆိုတာကတော့တရုတ်အခေါ်ကနေဆင်းသက်လာတာဖြစ်ပြီးမြန်မာနိုင်ငံဟူကောင်းခြိုင်ဝန်းမှာသာတွေ့ရတဲ့ယတနာအမျိုးအစားတစ်ခုဖြစ်ပါလိမ့်ရှင
်။မတ်တင်ခရိုက်တင်ပြခဲ့တာပါ။ဆက်လက်ပြီးစွန်စားခရီးသွားတဲ့နေ့ပုတ်ကိုလည်းဆက်လက်နှာစင်ရပါမယ်။မြန်မာနိုင်ငံကနေဗြိတိန်နိုင်ငံအထိမော်တော်ဆိုက်ကယ် CP ခရီးသွားနေကြတဲ့မော်တော်လော့ခရီးသွားနှစ်ဦးဟာဂျာမနီကိုရောက်ရှိနေပြီးမကြာခင်ရက်ပိုင်းအတွင်းဗြိတိန်နိုင်ငံကိုရောက်ကြတော့မှာဖြစ်ပါတယ်။သုံးလကြာခီးစဉ်ဖြစ်မေလ26ရက်ကနေရန်ကုန်ကနေထွက်ခွာလာတဲ့သူတို့နှူးဟာလန်ဒန်ကိုတက်မှတ်ထားတဲ့အတိုင်းဩဂုတ်လ26ရက်နေ့မှာရောက်သွားဖို့ရှိကြောင်းမော်တော်လော့ခီးသွားတူဖြစ်တဲ့ Science One Far က VOA ကိုပြောပါရယ်မက်အင်ဂျင်နိုင်ကအပြည့်အစုံကိုပြောပါမှာဖြစ်ပါရယ်ခင်ဗျာ
မော်တော်လော့ခီးသွားနှူးဖြစ်တဲ့ Science One Far နဲ့ကိုအောင်ကျော်ဝင်းတို့ဟာ16နိုင်ငံမြောက်ခီးစဉ်ဖြစ်ဂျာမနီကိုဩဂုတ်လ19ရက်နေ့ကရောက်ရှိခဲ့တာပါလက်ရှိဘာလင်မြို့တော်ကိုရောက်နေတဲ့အချိန်ဤကို Science One Far က VOA ကိုခုလိုပြောပါရယ်
ကျွန်တော်တို့လက်ရှိဂျာမနီရဲ့ဘာလင်မြို့မှာပဲရှိနေပါတယ်ကျွန်တော်တို့လက်ရှိကျွန်တော်စံငယ်တွေကို full check up ဒီမှာလုပ်ပါတယ်ကျွန်တော်ခု kilo 3000ကလည်းပြည့်တော့မှာဆိုတော့စံငယ်က kilo 3000မှာ check ဖို့ကျွန်တော်လိုအပ်ပါတယ်ကျွန်တော်တို့လက်ရှိမှာတော့ကိုအောင်စံငယ်က shipping and boring bearing ပေါ့နော် boring tree နေရာတွေ့ရတော့ကျွန်တော်အဲ့ဒါလေးကိုလဲဖို့ကျွန်တော်စောင့်နေပါတယ်ပစ္စည်းကတော့ကျွန်တော်ဒီနေ့ရမယ်ဆိုတော့မရဒီတော့ကျွန်တော်ဒီနေ့စံငယ်မရဒီတော့မနေ့ပြန်မှကျွန်တော်စံငယ်ကိုရမှာဖြစ်ပါတယ်ရရင်ကျွန်တော်နေ့ပြန်တခါလဲဘာလင်ကနေတင်း Frankfurt ကိုကျွန်တော်သွားပါမယ်ခင်ဗျာ
ဘာလင်မြို့ရောက်ရှိချိန်တမိုင်းဝင်ပြလိုက်တွေနဲ့အရှိနဲ့အနောက်ဂျာမနီကိုခွဲခြားခဲ့တဲ့ဘာလင်တတိုင်းဆရာတွေကိုတွားရောက်ကြည့်ရှုခဲ့တယ်လို့လည်းဆိုင်းစွန်ဖာကပြောပါတယ်
တောက်လျှောက်လာနေတဲ့ခီးကလည်းမိုးရေတောက်လျှောက်ရွာနေတော့ဒါလည်းကျောင်းအတွက်ပုံမှန်လိုလည်းဖြစ်လာပါပြီဒီရာဒီဥတ္တရတော့ဒီမှာပို့ပြီးတော့ဆမ်မာနွေရာဒီဆန်တာပေါ့ဂျာမနီမှာလည်းကျွန်တော်လေးစားရတဲ့ဆိုင်ကယ်တမိုင်းရှိပါတယ်သူတို့နဲ့ဆက်တွေ့တော့သူတို့နဲ့လည်းဆက်တွေ့ရပြီးတော့သူတို့နဲ့လည်းတွေ့ဖြစ်ပါတယ်အဲပြီးတော့ကျွန်တော်ဒီမှာEast Berlin Gallery ပေါ့ပြီးတော့ Berlin Wall ဒီဟာလေးကျွန်တော်သွားပါတယ
်ဂျာမနီက Highway လမ်းမတွေမှာတနာရီမိုင်130တိမောင်းနေကြတဲ့အတွက် NDM များပေမဲ့စိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ဟာသူတို့ cycle တွေကိုထိန်းထိန်းတင်းတင်းနဲ့ Berlin အထိအရောက်မောင်းနိုင်ခဲ့ကြပါတယ်ဂျာမနီကနေလူဇင်ဘတ်နိုင်ငံကိုသွားပြီးအဲ့ဒီကနေ Belgium Netherlands အထိ motorcycle စီးပြီးတဲ့နောက်ဗြိတိန်ကိုတင်းမော့နဲ့ကူးမဲ့ခီးစဉ်ကိုစိုင်းစွန်ဖားကအခုလိုဆက်ပြောပါတယ်
Belgium နဲ့ Tissin Brazil မှာကျွန်တော်ညီမမိသားစုကဖိတ်ထားတာရှိပါတယ်အမကျွန်တော်တို့လည်းနေဖို့ထိုင်ဖို့လေးစီစဉ်ထားပေးရလေးရှိပါတယ်ခင်ဗျအဲ့မှာကျွန်တော်တင်ရအိပ်ပြီးတော့ဒီ Netherlands ကိုဆက်ဝင်ပါမယ် Netherlands နဲ့ Tissin ကျွန်တော် UK ကိုကျွန်တော်ကူးပါမယ်ခင်ဗျ
ပြင်သစ်ကိုပြင်သစ်ကနေမသွားဘဲ Netherlands ကနေသွားရတာကအပြန်ခီးစင်မှာပြင်သစ်ကိုဝင်ဖို့ရာထားတာကြောင့်ဖြစ်တယ်လို့ Science Pha ကပြောပါရယ်လန်ဒန်ကိုဩဂုတ်လ26ရက်နေ့အရောက်မောင်းဖို့ရာထားပြီးအဲ့ဒီမှာ၃ရက်ကြာနေထိုင်မဲ့အစီအစဉ်ကိုအခုလိုရှင်းပြပါရယ
်ရက်ကိုတော့ကျွန်တော်ကဟိုဘက်မှာလည်းမြန်မာ society တွေလည်းစီစဉ်လို့လွှဲအောင်လို့ပြီးတော့ Bank Holiday လည်းဖြစ်တဲ့အတွက်ကျွန်တော်26ရက်နေ့ကိုရွေးထားပါရယ်အဲ့ဒီသစင်ကျွန်တော်မြန်မာမိသားစုနဲ့တွေ့ပြီးတော့ကျွန်တော်လန်ဒန်မှာ၃ရက်နေပါမယ်ကျွန်တော်ရဲ့လက်ရှိကျမရဲ့အခြေအနေကတော့အားလုံးကောင်းပါတယ်ခင်ဗျကျွန်တော်နည်းပိန်သွားတာတော့ရှိပါတယ်အဲစိတ်ပိုင်းဆိုင်ရာတော့ဟို fresh ဖြစ်ပါတယ်တစ်ဖက်ချမ်းတော့ကျွန်တော်ပင်လဲပင်ပန်းပါတယ်ဒါပေမဲ့လည်းကျွန်တော်ဟိုပျော်လဲပျော်ပါတယ်အခုလက်ရှိကိုမန်းထိုင်းနေရာလဲရောက်တော့မှဖြစ်တော့စိတ်ထဲမှာတော့ဝမ်းသာဝမ်းနည်းလဲဖြစ်ရပါတယ်ကျွန်တော
်လန်ဒန်ကနေမြန်မာကိုပြန်ပြီးမောင်းနေမဲ့ခီးစဉ်ရထားချက်ကိုစိုင်းစွန်ဖားကအခုလိုပြောပါတယ်
အပြန်စီးပြင်းတော့ကျွန်တော်ဒီပြင်တစ်ကိုဝင်ပါမယ်မှာအဓိကကျွန်တော်ဟော်လန်ဘက်ကနေဖြစ်လိုက်တာလေအဓိကပြင်တစ်ကိုကျွန်တော်နှာခေါင်းဖြတ်ချင်လို့ပါပြီးတော့ကျွန်တော်စပိန်မှာကျွန်တော်ကိုပြင်တဘူကနေပြီးတော့တိတဲ့ဖိတ်ထားတဲ့ပြင်တဘူမော်တော်ဒေးအတွက်ပေါ့နော်ဖိတ်ထားတဲ့ပွဲတစ်ခုရှိပါတယ်အဲ့ဒီဟာကိုကျွန်တော်ဝင်ပါမယ်အဓိကအဲ့ဒီဟာလေကျွန်တော်မွန်ဂိုလီးယားမှာတွေ့ခဲ့တဲ့ဒီဆန်ကေနဲ့ပတ်သက်တဲ့TV presenter တယောက်ပေါ့နော်သူ TV documentary လာရိုက်နေကျွန်တော်နဲ့တွေ့လို့သူကအဲ့ဒီ Spain ဘက်က ပြင်သူလူနဲ့ချိတ်ပေးပြီးတော့အဲ့မှာသူတို့ဘက်ကလည်းစိတ်ဝင်စားရဲဆိုပြီးတော့ဖိတ်ထားမှာအဲ့တော့ကျွန်တော်စပိန်တစ်ချက်ဝင်มาမယ်မှာပြီးတော့အီတလီဘက်ကိုကျွန်တော်ပြန်ဆင်းมาမယ်ပြီးအီတလီကလည်းနာတဝိုက်ကိုကျွန်တော်လည်ပြီးကျွန်တော်တာကီကနေတဆင်ကျွန်တော်လေရင်နဲ့ဖြစ်ဖြစ်တင်ဘောနဲ့ဖြစ်ဖြစ်ကုန်းကြောင်းမတစ်ခုပေါ့နော်စံကေကိုအိန္ဒိယကိုပို့ပါမယ်အိန္ဒိယနဲ့တဆင်ကျွန်တော်မြန်မာပြည်ဝင်ပါမယ်မှဒါအပြင်းလန်းကြောင်းပါ
မြန်မာကနေပြည်တိုင်းထိမိုင်ပေါင်း 3,000 ကျော်မောင်းနေတဲ့မော်တော်ဆိုင်ကယ်ခီးစဉ်အတွက် BMW R90 အမျိုးအစားကိုသူတို့နှစ်ဦးရွေးချယ်ခဲ့ရတဲ့အကြောင်းရင်းကိုတော့စိုင်းစွန်ဖာကအခုလိုရှင်းပြပါတယ
်ဒီမှာကျွန်တော်ကျူလာတဲ့ဆန်ကေဒီပီအန်ဒူ R90 ပေါ့နော်နစီနော R90 ပါပဲအဓိကတော့ကျွန်တော် R90 ကိုယူလာတဲ့မှာ R90 ဒီ classic ပုံစံမျိုးလည်းဖြစ်တယ်ကျွန်တော်ကိုယ်နိုင်ငံက classic ဆန်ကေဒီတိုက်တယ်ပြီးရင်တစ်ဖက်ချင်းကလည်းနီးပညာဘိုင်းဆိုင်ရာလေးကသူကနဲတာပေါ့နော်အခြား BMW လေးနဲ့ဆိုင်ဆိုတော့အကယ်လို့ဖြစ်ခဲ့တဲ့ဆိုရင်လည်းကျွန်တော်ပြင်ရလွယ်ကူအောင်တို့မဟုတ်ဖြစ်နေအောင်ပေါ့နော်အဲ့တော့ဒီမှာတော့ဘိန်းကတော့ဘာမှမဖြစ်ပါဘူးတုံတောင်ကျွန်တော်တည်ကြည်မှမဖြစ်ပါဘူးဒီဝဲအထဲဖြစ်တဲ့တာယာကုန်တာတို့ဒီဝီးဘယ်ရင်ဖြစ်တာတွေတို့ဘရိတ်ပက်တွေကုန်သွားတာတို့လောက်ပဲဖြစ်ပါတယ်အင်ဂျင်ဝိုင်းကိုလည်းကျွန်တော်ပုံမှန်လဲဖြစ်တဲ့အတွက်ဆိုင်ကယ်လည်းစစ်ပူစရာမရှိပါဘူးအဓိကတော့ကျွန်တော် maintain နဲ့ပုံမှန်လုပ်ရုံပါပဲဆိုတော့ဒီမှာတော်တော်လေးအဆင်ပြေပါတယ
်မကြခင်လန်ဒန်ကိုရောက်ရှိတော့မယ်မော်တော်လော့ခီးသွားနှစ်ဦးဟာမေလ26ရက်နေ့ကရန်ကုန်ကနေစတင်ထွက်ခွာလာတဲ့သုံးလနီးပါးကြာခီးစဉ်အတွင်းမြန်မာအပါအဝင်လာအိုစ်ထိုင်းတရုတ်မွန်ဂိုလီးယားကဇစ်စတန်ရုရှားစတဲ့အာရှနိုင်ငံပေါင်း6နိုင်ငံကိုဖြတ်ပြီးတဲ့နောက်ဥရောပကိုရောက်ရှိခဲ့ပြီးဂျာမနီရောက်စုစုပေါင်း16နိုင်ငံထိစီးနှင်းခဲ့ကြပါတယ်ရှင
်မတ်အင်ဂျင်နိုင်တင်ပြတော့တာပါဆက်လက်ပြီးထိုင်းနိုင်ငံဘက်ကမြန်မာသတင်းတပုတ်ကိုလည်းနားဆင်ကြည့်ပါထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာရှန်တိုင်းရင်သားလင်မယားနှုတ်ထံကနေကာလာတံပိုးဘတ်ငွေတန်း300ကျော်တံပိုးရှိတဲ့စိတ်ကြွစီတန်းတန်းကိုဩဂလ20ရက်နေ့ကဖမ်းမိကြောင်းထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲပြောထုတ်ခဲ့ပါတယ်။မအေးမာကတင်ပြပေးပါမယ်ခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့ချမ်းဖူးဝါလို့ခေါ်တဲ့စင်ကားဂိတ်နားမှာစားတောက်ဆိုင်ဖွင့်လာတဲ့ရှန်တိုင်းရင်သားဇနီးမောင်နှံနှစ်ဦးထံကနေကိုသုံးလုံးတစ်စိတ်စိတ်ကြွစီပြတန်းတန်းနဲ့ ice လို့ခေါ်တဲ့မူရစီ10ကီလိုကိုဖမ်းဆီးလိုက်တဲ့အကြောင်းအမှတ်9ဒေသရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။စိုင်ပန်ရှင်အမျိုးသမီးနတ်ကာဝီကမွန်ပက်နဲ့သူမရဲ့ခင်မွန်းဖြစ်သူစူပါချိုင်းကမွန်ပက်တို့ဟာရှန်တိုင်းရင်းသားတွေဖြစ်ပြီးသူတို့ဟာထိုင်းနိုင်ငံသားအထောက်အထားတွေရရှိထားသူတွေဖြစ်ပါတယ်။သူတို့နှစ်ဦးဟာချင်းမိုင်မြို့ချမ်းပူဝါလို့ခေါ်တဲ့စင်ကားဂိတ်မှာစားတောက်ဆိုင်ဖွင့်ထားပြီးစိတ်ကြွစေးကြတွေထည့်ထားတဲ့ဆာလာအိတ်တွေကိုသူတို့ရဲ့ဆိုင်နဘေးကရေခဲပုံးတွေအတွင်းမှာဖွက်ထားတာဖြစ်ပါတယ်။သူတို့ထံကနေလက်လွဲပြောင်းယူသူတွေမရောက်ခင်မှာပဲရဲတပ်ဖွဲ့ကသူတို့ဆိုင်ကိုဝင်ရောက်ရှာဖွေဖမ်းဆီးနိုင်ခဲ့တာဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သူတို့ကိုစစ်ဆေးချက်အရမြန်မာနိုင်ငံအတွင်းကဝတောင်ပိုင်းတို့စိတ်ကြွစည်းတွေကိုရှန်တိုင်းရင်သားနိုင်ကျော်ကဆိုသူကသူတို့ရဲ့ဆိုင်ကိုပို့ပေးခဲ့တာဖြစ်ပြီးအခုလိုမျိုးစိတ်ကြွစည်းတွေကိုလက်ခံထိမ့်သိမ်းကားအဖြစ်ဘန်ငွေတသိန်းရခဲ့တယ်လို့ဆိုပါတယ်။အခုအချိန်နဲ့ဆိုနှစ်ချိန်ရှိပြီဖြစ်ကြောင်းဖမ်းမိသူအမျိုးသမီးကဝန်ခံသွားခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းပွဲအတွင်းအမှတ်9ဒေသရဲမှူးစူရပိုကအခုလိုထုတ်ဖော်ပြောဆိုသွားပါတယ်။အဂုလာ20ရက်နေ့တနေ့တည်းမှာပဲဘန်ကောက်မြို့ရဲချုပ်ရုံးမှာပြုလုပ်သွားခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒူရဲချုပ်ချလန်ကေရဲ့စီဝရခန်ကအခုရက်ပိုင်းအတွင်းထိုင်းမြောက်ပိုင်းကနေဝင်လာနေတဲ့ကာလာတံပိုးဘတ်ငွေတန်း900လောက်တံပိုးရှိတဲ့စိတ်ကြွစည်းကြားတန်း9သိန်းကိုဖမ်းဆီးနိုင်ခဲ့တဲ့အပြင်မူရစ်တရားခံနေတဲ့တရားမဝင်မူရစ်စည်းဝါးရောင်းရငွေတွေကိုလက်ခံပြီးငွေပြူအဖြစ်ပြုလုပ်ပေးနေတဲ့သူတွေကိုပါဖမ်းဆီးနိုင်ခဲ့တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ရှင်
။မအေးမှတင်ပြခဲ့တာဖြစ်ပါတယ်။အစီအစဉ်ဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည် American EDM သတင်းခန်းစာနဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုနားဆင်ကြရပါမယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။VOA American တန်ရဲ့ဗုဒ္ဓဦးနဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်ပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ်မနက်6:00နာရီခွဲကနေ9:00နာရီအထိအစီအစဉ်ကိုလောလောဆယ်ထုတ်လွှင့်ပေးနေတဲ့ line 2 meter 24 40 51တို့အပြင် line meter 190 kHz 1505တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကလည်း radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေထဲကမြန်မာပြည်အကြောင်းကောက်နှုတ်ချက်နဲ့ American EDM သုံးမနက်ခင်းအင်္ဂလိပ်စာသတင်းစာသင်ခန်းစာကိုနားဆင်ရပါမယ်။အင်္ဂါနေ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုလည်းဒီမနက်ပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီတိုက်ရိုက်လေလိုင်းအစီအစဉ်မှာတော့
အဓိကတက်မတော်ကရေစားတပလမီမုတ်တစ်ဖက်နဲ့စစ်ကစားနေလို့ဖြစ်ပါတယ်။နောက်ပြီးတော့ပြစ်ခတ်ရေးစီးကိုတနိုင်ငံလုံးတိုက်တာမလုပ်ပဲကွက်ကြပြစ်ခတ်ရေးစီးလုပ်ပြီးစီအတားကြီးဘောပဲကျိုးပန်းနေတာကိုတွေ့ရတ
ယ်။မြန်မာနိုင်ငံအတွင်းစီရေးပဋိပက္ခတွေဘာကြောင့်တိုးလာသလဲဆိုတာနဲ့ပတ်သက်ပြီးတိုက်ရိုက်လေလိုင်းဆွေးနွေးချက်ကိုမကြခင်နားဆင်ကြရမှာဖြစ်ပါတယ်။ဒီအစီအစဉ်မစခင်အရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်ရဲ့အပေါ်မပြတ်ကောက်နှုတ်ပြီးဒေါ်လှလတန်နဲ့မတ်အီတန်စင်တို့ကတင်ပြမိမှာကိုနားဆင်ကြည့်ပါခင်ဗျာ
။နိုင်ငံတကာစီမင်းပေါ်မှာမြန်မာစစ်တပ်ရဲ့ပုံရိပ်ကိုတပ်မတော်သားတွေကအဆိုနဲ့ဂုံယောင်တင့်စီခဲ့တဲ့ဆိုတဲ့ခေါင်းကြီးနဲ့အရာဝတီရဲ့ဩဂုတ်လ20ရက်နေ့ထုတ်ဆောင်ပါကနေပထမဦးဆုံးကောက်နှုတ်တင်ပြလိုပါလေ။ရှေ့တန်းစစ်မြေနာကနေကုံထုတ်စေယုံတွေထိမြန်မာစစ်တပ်ဟာတိုက်ပွဲတွေမှာအပေါ်စီးကနေစစ်စင်ရေးဗျူဟာတုံးတဲ့နီမာရောဗန်လုံငန်းတွေကနေအဖျော်ယမကာလုံငန်းတွေထိစီးပွားရေးလုပ်ကံရမာရောဝင်းဝေကောင်းကောင်းချာနိုင်နေဆိုတာနိုင်ငံကအသိဖြစ်ပါလေ။ဒါပေမဲ့စနီနီကတော့မြန်မာတပ်မတော်ဟာမော်စကိုမှာကျင်းပခဲ့တဲ့ International Army Games နိုင်ငံတကာစီးရီးပြိုင်ပွဲရဲ့ပိတ်ပွဲအခမ်းအနားမှာတမူထူးခြားတဲ့အရေးအသွေးတွေကိုပြသနိုင်ခဲ့ပါတယ်။မြန်မာရဲ့ရိုးရာဒရီယာတွေတည်သင်းတွေနဲ့အကတွေကိုပုံဖော်ရှင်ပြန်ရမှာတော့စီးရီးနဲ့စီးပွားရေးတာမကနှုတ်ပညာမှာလည်းကျွမ်းကျင်တဲ့အကြောင်းပုံဖော်နိုင်ခဲ့ပါတယ်။အဲ့ဒီပိတ်ပွဲအခမ်းအနားမှာမြန်မာတပ်မတော်အနုပညာဖွဲ့ကအဆိုအကနဲ့အတီးမှာအကောင်းဆုံးစုတွေစုကူရရှိခဲ့ပါတယ်။ရုရှားမြန်မာကဇားစတန်အဇာဘဂျန်အပါဝင်နိုင်ငံပေါင်း39နိုင်ငံတို့က2019 Army Games စီးရီးရှင်ပြိုင်ပွဲမှာပွဲစဉ်အမျိုးအစားပေါင်း32မျိုးမှာပါဝင်ခဲ့ကြတာဖြစ်ပြီးဒါဟာမြန်မာနိုင်ငံအတွက်ဒုတိယအကြိမ်ဒီနိုင်ငံတကာပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်တာဖြစ်ပါတယ်။မြန်မာတပ်မတော်ဟာအမှုပညာမှာလက်စွန်းပြနိုင်ခဲ့ပြီးမြေစီရှင်ပြိုင်မှုမှာတော့မြန်မာတန်ကြပ်ကအသင်းကရှင်ပြိုင်တဲ့အဖွဲ့32ဖွဲ့မှာနံပါတ်73ချိတ်ခဲ့ပြီးစေဝါအဖွဲ့မှာတော့12သင်းရှင်ပြိုင်ရာမှာနံပါတ်5ချိတ်ခဲ့တယ်လို့မြန်မာတနတ်လက်ဖြောက်အသင်းကတော့နိုင်ငံပေါင်း21နိုင်ငံက23သင်းရှင်ပြိုင်ရာမှာနံပါတ်15ချိတ်ခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ web page မှာမြန်မာစစ်တပ်ကိုကိုစားပြုတဲ့အသင်းတွေကိုမလျှော့တဲ့စွဲလုံးလနဲ့ရှင်ပြိုင်မှုတွေချီးကျူးထားပြီးလာမယ့်နှစ်ပြိုင်ပွဲတွေမှာလေဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီပြိုင်ပွဲရဲ့ပိတ်ပွဲအခမ်းအနားကိုလေဗိုလ်ချုပ်မှူးကြီးကိုယ်တိုင်တက်ရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပိုနီးဆက်တဲ့သတင်းတွေမှာတော့နိုင်ငံရဲ့အရှိမျောက်နဲ့အနောက်ပိုင်းတွေမှာတိုင်းရင်းလက်နက်ကိုင်တပုံတွေရဲ့တိုက်ခိုက်မှုတွေနဲ့မြန်မာစစ်တပ်ဟာရုန်းကန်နေရတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမန္တလေးတိုင်းပြင်ဦးလွေမှာတမ်ဘရောနီးပညာတက်ကသူ DSTA မှာဆယ်စုနှစ်ပေါင်းများစွာအတွင်းပထမဦးဆုံးကျင်းဖြစ် rocket နဲ့အပြစ်ခံခဲ့ရတဲ့အတွက်အရသားတဦးနဲ့စစ်သားတဦးတေဆုံးခဲ့တာဖြစ်တယ်လို့ ARD ရဲ့သတင်းမှာဖော်ပြထားပါတယ်
။မြန်မာပြည်ကစစ်ပွဲတွေဘာလို့အဆုံးမသတ်နိုင်တာလဲဆိုတဲ့ကောင်းစဉ်နဲ့ David Scott Matheson က August 20ရက်နေ့မှာရေးသားထားတာကို asiatimes.com မှာဖတ်ရပါတယ်။လက်နက်ကင်အဖွဲ့တွေနဲ့ညီငယ်ရရှိဖို့မြမတက်မတော်ကဆွေးနွေးမှုတွေလုပ်နေတယ်ဆိုပေမဲ့လည်းတချိန်တည်းမှာပဲစစ်ပွဲတွေကတော့ဇက်တိုက်ဖြစ်နေသေးတယ်လို့ဆောင်းမရှင်ကထောက်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်ရှမ်းပြည်နယ်တိုက်ပွဲတွေကထင်မှားလောက်အောင်ပြင်းထန်လာခဲ့ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမြို့တော်လားရှုံမှာလည်းစစ်စခန်းတွေရဲစခန်းတွေနဲ့နေအိမ်တွေပေါ်ကိုလက်နက်ကြီးကျရောက်ခဲ့တာကိုလည်းဖော်ပြရေးသားထားပါတယ်။ ပြီးခဲ့တဲ့ဩဂတ်လ15ရက်နေ့ကတအားအဖွဲ့ DNLA ကိုကံအဖွဲ့ MNDAA ရခိုင်အဖွဲ့ AA တို့ပူးပေါင်းပြီးတော့တိုက်ခိုက်မှုဟာဆယ်စုနှစ်တွေအတွင်းမှာမြန်မာနိုင်ငံရဲ့ဗဟိုချက်မှနဲ့အနည်းဆုံးတိုက်ခိုက်မှုလေးဖြစ်တဲ့ဆိုပြီးတော့လည်းထောက်ပြထားပါတယ်အခုနောက်ဆုံးဖြစ်ပွားခဲ့တဲ့တိုက်ပွဲဟာမြန်မာနိုင်ငံမြောက်ပိုင်းကငင်းကြဲလုပ်ငန်းစီရဲ့အနာဂတ်ကိုထင်ဟပ်စေတယ်လို့လည်းစောင်းမရှင်ကဆိုပါတယ်2018ဒီဇင်ဘာလကတည်းကတပ်မတော်ဘက်ကတပတ်သက်အပြစ်ခတ်ရက်စဲမှုကြီးညာထားခဲ့တာဖြစ်ပြီးတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲမှုသဘောတူစာချုပ် NGA မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တီးခြားဆွေးနွေးဖို့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမေအောင်လိုင်းကကြီးညာခဲ့ရလို့យေတာထားပါတယ်တိုင်းမလေလာမဲ့2020ရွေးကောက်ပွဲအကြိုအချိန်မှာငင်းကြဲလုပ်ငန်းစဉ်အစီပြေပဲဘက်ကိုမလန်းနိုင်သေးပဲဖြစ်နေပြီးတော့လက်တလုံးရခိုင်နဲ့ရှမ်းပြည်နယ်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာကြောင့်လဲတိုင်းသားလက်နက်ကိုင်နဲ့နှိမ့်နိုင်ရခက်နေရဆိုပြီးတော့ထောက်ပြထားပါတယ်တမရော်နီနဲ့နိုင်ငံတော်ကအရဲသားတွေကိုထိခိုက်မှုတွေနဲ့ပတ်သက်ပြီးတော့စစ်ရာဇဝမှုများသလားဆိုတာကိုတော့စစ်ဆေးရမှာဖြစ်ပေမဲ့လဲစစ်ကြီးနှစ်ပေါင်းများစွာဖြစ်ပွားနေတဲ့စစ်ပွဲတွေအဆုံးသတ်နိုင်ဖို့ကလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်ခံနိုင်မဲ့ညှိနှိုင်းမှုတွေကိုတက်မတော်အနေနဲ့ပြီးနိုင်မှာပဲငင်းကြီးလမ်းစာမြင်နိုင်မယ်ဆိုပြီးတော့စောင်းမရှင်ကဆိုပါတယ်။နောက်ပြီးငင်းကြီးကိုအမှန်တကယ်လိုလားပြီးတော့ဒီဇိုင်းမဲ့မဲ့ဆောင်ရွက်မဲ့အမျိုးသားခေါင်းဆောင်တွေစီကကလန့်နဲ့အဆိုပြုချက်မျိုးကိုလက်နက်ကိုင်အဖွဲ့တွေကလိုချင်မှာပဲဆိုပြီးတော့လည်းဆိုပါတယ်။အမျိုးသားခေါင်းဆောင်တွေတက်မတော်နဲ့အရက်သားတွေရဲ့လက်နက်ကိုင်အဖွဲ့တွေပေါ်မှာမယုံကြည်ရဲ့အမြင်နဲ့ကလန့်ချက်တာလက်ရှိမှာရှိနေတယ်ဆိုပြီးတော့ရေးသားထားတာကိုဖတ်ရပါတယ်ရှင်။
ဖီယိုအမေရိကန်တန်ရဲ့ဗိုလ်တုံးနဲ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်လက်နားဆင်ရမယ့် American Style EDM အသုံးမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတော့ဒေါ်လာလတ်တန်က George Grow နဲ့စီစဉ်ပို့ချပေးထားပါတယ်ခင်ဗျာ
။ဒီနေ့မနေ့တွေတင်ပြပေးမယ့် EDM အသုံးကတော့
Tip of the iceberg
ဖြစ်ပါတယ်ဆာလုံပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the ICEBERG iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီတွေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုခြိပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုကျောင်းကိုသွားပြီးဒုတ်နဲ့ထိုးမိတယ်လို့အစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမီးသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Grow ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကို ATM အသုံးရဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American သုံး idiom အင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလတန်ကစီစဉ်တင်ဆက်ထားတာပါအ အခုတော့ကိုသားညွန့်ဦးစီစဉ်ထုတ်လွှင့်ပေးတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရပါမယ
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခုဒီရပ်ပိုင်းတွေအတွင်းစီးပရိပခါတွေမြန်မာပြည်မှာဘာကြောင့်များတိုးလာလဲဆိုတာပါ။မြောက်ပိုင်းမဟာမိတ်သုံးဘွဲ့ရဲ့ဆစ်စင်းင်းနဲ့တူပဲအခုရပ်ပိုင်းတွေမှာဒီရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့စီးပရိပခါတွေဟာမြန်မာနိုင်ငံရဲ့လုပ်ငန်းစဉ်အတွက်တော့ကြီးမားတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်လာပါတယ်။နောက်လက်ရှိနိုင်ငံရဲ့လုပ်ငန်းတွေမှာလည်းတုံဆိုင်နေသလိုပဲအနောက်ဘက်မှာဆိုလို့ရှိရင်ဒီအေအေရခိုင်ဖွဲ့နဲ့စစ်ပွဲတွေကလည်းဒေသမတည်ငြိမ်မှုတွေရှိနေပါတယ်။နိုင်ငံရေးဆောင်နေချိန်မှာအခုလိုမျိုးစီးပရိပခါတွေပိုးပြီးတော့တင်းမာလာတာဘာကြောင့်မလဲ။အခုကျွန်တော်တို့ဒိုင်ရိုက်ဒီလိုက်စီစဉ်မှာဖြေရှားကြည့်ကြမှာပါ။ပေါင်းဆွေးနွေးဖို့ပြဖို့အတွက်ဖိတ်ခေါ်ထားသူနှစ်ဦးရှိပါတယ်။ပထမတူကတော့ANC ရခိုင်အမျိုးသားကောင်စီရဲ့ထူးထူးတွင်းမှုဖြစ်တဲ့ဦးထွန်းစောပါဦးထွန်းစောကလည်းရှိမြမနိုင်ငံရဲ့ညီငယ်လေးလုပ်ငန်းစဉ်တွေမှာလည်းပါဝင်ပတ်သက်သူတူဖြစ်ပါတယ်။နောက်တူကတော့ဒီရှမ်းပြည်နယ်ကနိုင်ငံရေးသမားနိုင်ငံရေးလှိလာသူဖြစ်သူဖြစ်တဲ့တီဘောကဥယျာဉ်ထွန်းမှာသူဟာအရင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူလည်းဖြစ်ပါတယ်။နှစ်ဦးစလုံးကတော့လေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဦးထွန်းစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးထွန်းစောကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါ။
ဟုတ်ကဲ့ဦးထွန်းစောကြီးခုနကကျွန်တော်ပြောလို့ပေါ့ညီငယ်လေးလုပ်ငန်းစဉ်တွေကအခုကတုံလဲတုံဆိုင်နေပြီပြောရဆိုရင်တော့အချင်းတွေကနောက်ပြန်ဆုတ်တဲ့သဘောတော်တွေ့နေရပါတယ်စီးပရိခါတွေလည်းပိုတိုးလာတယ်ဒါဘာကြောင့်ဖြစ်တာလဲတဖက်ကစီးဖီအားတွေကြောင့်ဖြစ်တာလားဒါမှမဟုတ်အစိုးရနဲ့စစ်တပ်ကနေကအားနည်းနေရလားဘလို့ကြောင့်လို့သုံးသပ်မိပါလဲ
အဓိကတက်မတော်ကရေစားတပလမီမုတ်တဖက်နဲ့စစ်ကစားနေလို့ဖြစ်ပါတယ်နောက်ပြီးတော့ပြစ်ခရဲစီးကိုတနိုင်ငံလုံးတိုက်တာမလုပ်ပဲကွက်ကြပြစ်ခရဲစီးလုပ်ပြီးစီးရဲ့အသာစီးယူဖို့ပဲကြိုးပမ်းနေတာကိုတွေ့ရတယ်အတစ်ချက်ပေါ့နော်ဒုတိယတစ်ချက်ကတော့နိုင်ငံရေးစင်တာမရှိဘူးအစီအရာအသာစီးမရပဲတက်မတော်အနေနဲ့နိုင်ငံရေးစကားပြောမှာမဟုတ်ဘူးနိုင်ငံရေးစကားပြောလာရင်လည်းပဲအံပြတာသာပဲရှိတယ်တကယ်တမ်းတက်မတော်ဘက်ကဒီစေတနာမှန်ရင် NC လက်မှတ်ထိုးထားတဲ့အတိုင်းအတာလက်နက်ကင်တော်လည်းဖွဲ့စည်းတယ်နဲ့ပြည်လေရမှာပေါ့ဒီတရားဝင်ဆွေးနွေးပွဲကလည်းမရှိအခုနောက်ပိုင်းမှာဆိုလို့ရှိရင် RCSS KNU ဖွဲ့တွေနဲ့လည်းပဲတက်မတော်ကြားမှာရန်ပန်ရန်ကတိုက်ပွဲတွေကလည်းဖြစ်နေတယ်ဆိုတော့တက်မတော်မှာနိုင်ငံရေးစံတမ်းမရှိဘူးဆိုတာပေါ်လွင်နေတယ်ပေါ့လေအဲ့တော့နိုင်ငံရေးစံတော်မပါပဲဒီဟန်ပြလုံနေတဲ့ဆွေးနွေးပွဲတွေကလည်းလုံမဖြစ်တော့ဒီလိုမျိုးအော်အော်တောင်းနေတွေဖြစ်နေတာကတော့မဆန်းဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ
်မြန်မာတပ်မတော်ဘက်ကလည်းသူတို့ကပြောနေတာပြောရမယ်ဆိုရင်တော့ဒီအရှိဘက်ချမ်းမှာမြန်မာနိုင်ငံအထူးပြည့်အရှိမြောက်ပိုက်ဘက်ချမ်းမှာဒီတစ်ဖက်သက်ပြစ်ခတ်ရဆဲရေတောက်လျှောက်သူတို့လုံနေတယ်ဒီလုံနေတဲ့ချိန်မှာညီငယ်ရေးလုပ်ငန်းတွေကိုလုံကြပါစုပြီးတော့တိုက်တွန်းနေတာလည်းရှိပါတယ်ခင်ဗျာပြောရမယ်ဆိုရင်တော့ခုနကထွန်းစောပြောသွားတဲ့ထက်မှာသူတို့ဘက်ကတပ်မတော်ဘက်ကညီငယ်ရေးအတွက်စိတ်ဆန္ဒမရှိဘူးဆိုတာကိုအဲ့ဒါကိုကျွန်တော်ပြန်မိကုန်ထုတ်ချင်တာပါ
ဟုတ်ကဲ့ကျွန်တော်ခုနပြောတဲ့အတိုင်းပဲလေသူတို့ကတော့တစ်ဖက်သက်ပြစ်ခတ်ရေးစီးကျင်ညာတာဘယ်လိုလဲသူကစေတနာမှမပါဘူးပဲတစ်ဖက်သက်ပြစ်ခတ်ရေးစီးကျင်ညာတယ်ဆိုရင်တနိုင်ငံလုံးတိုက်တာကျင်ညာပေါ့အခုကနေပြီးတော့မှဒီရှမ်းရယ်ကချင်ရယ်အဲ့ဒီဘက်မှာပဲစစ်တိုင်းငါးခုမှာပဲကျင်ညာတယ်တပြိုင်တည်းမှာဒီအနောက်ဘက်စစ်မျက်နှာမှာနေပြီးတော့မှနော်သွားပြီးတော့မှအင်အားအလုံးကြီးနဲ့နော်ဒီ ULAA အဖွဲ့ကိုအမြင့်ပြုတ်ချေမှုရေးလုပ်နေတယ်ရှစ်လအတွင်းမှာဆိုလို့ချင်းရခိုင်ပြည်စစ်မျက်နှာထဲမှာနော်ဒုက္ခတွေပေါင်း6000ကျော်ဖြစ်သွားပြီးကြေးရွာပေါင်း200ကျော်300လောက်ကနေပြီးတော့မှနော်အေးလူတွေထွက်ပြေးလာရတယ်နောက်ပြီးတော့မှတိုက်ပွဲဖြစ်လိုက်တာကလည်းပဲနော်အကြိမ်ရေအတွက်900ကျော်600လောက်ရှိတယ်ဒီတွေပြစ်ခိုင်းတိုက်ခိုက်မှုတွေဆိုသေဆုံးတန်ရာရမှုတွေနောက်ပြီးတော့မှဒီအနစ်ထိုင်တွေကနေစင်တွေအများရှိနေတယ်ဒါတွေကတစ်ဖက်သက်ပြစ်ခရဲ့စီရေလုတ်တဲ့ပုံစံတွေကမမှန်ဘူးအဲ့ဒါကြောင့်ကျွန်တော်တို့ကစည်တနာမမှန်ဘူးလို့ဒါပြောချင်တာဖြစ်တယ
်။လက်ရှိအစိုးရဘက်ကအနေထားယက်တီချက်နဲ့ပတ်သက်လို့ကိုထွန်းစောဘယ်လိုအများပြောချင်လဲခင်ဗျာ။အခုဖြစ်တဲ့မြောက်ပိုင်းတိုက်ပွဲအပါအဝင်ညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့
ကျွန်တော်မြင်တာကတော့အစိုးရကသူတက်ကူမှနိုင်မှမနိုင်ပဲနော်။လက်ရှိဖွဲ့စည်းပုံအရကလည်းပဲတက်မတော်ကဒီအစိုးရရဲ့အောက်မှာလည်းမရှိဘူးလေနော်။ဒီစင်းပြိုင်အစိုးရအနေနဲ့သူကသွားနေတာပဲ။ကျွန်တော်တိုက်ပြီးမှအစိုးရနှစ်ရက်ရှိတယ်လို့လည်းအများကအားလုံးတကဘာလုံးကလည်းလက်ခံထားကြတယ်ဗျ။နော်အဲ့ဒါကြောင့် NLD စိုးရအနေနဲ့သူကဒီတက်မတော်ကိုသူ့ရဲ့စိုးရတက်လို့သူကပြောတာပြောနေရတာအစိုးရရဲ့အောက်မှာတက်မတော်ကတခြားလုံးရှိမနေဘူးအခုလည်းပဲတမန်တော်ရဲ့အမိန့်နဲ့တိုက်တယ်လို့သူတို့ကလူရင်ပြောတယ်အခုလည်းတမကလုံချိုးရေးကောင်စီကကိုယ်စီလေးတွေလာတယ်ဆိုလို့ရှိရင်ဒါတမန်တော်ရဲ့အောက်မှာသွားနေတာပါတမန်တော်ရဲ့နောက်မှာလိုက်နေတာပါတမန်တော်ရဲ့အမိန့်နဲ့ညွှန်ကြားချက်နဲ့အညီလုံနေတာပါလို့အဲ့လိုပြောနေတာတွေရှိတယ်အစိုးရကလည်းပဲသူက2008ဖွဲ့စည်းပုံအောက်မှာဘေးကျန့်နေချက်ပေါ့နော်ကျွန်တော်မြင်တာကတော့အခု2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနဲ့များဒီဖြစ်စဉ်တွေကနေပြီးတော့မှနော်ဒါဘယောကအနေနဲ့အသုံးပြုနေသလားဒါတော့ကျွန်တော်တို့ကတန်တရားဖြစ်မိတယ
်နောက်ထပ်ပင်နဲ့ဆွေးနွေးမဲ့သူဥယျာထွန်းရှမ်းပြည်နယ်ကနိုင်ငံရေးသမားနိုင်ငံရေးလှိလာသူတူဖြစ်ပါတယ်ဥယျာထွန်းခုနကကိုထွန်းစော်ကိုမေးခဲ့တာပဲပြန်မေးချင်ပါတယ်ညီငယ်လေးလုပ်ငန်းစဉ်တွေလုပ်နေတဲ့အချိန်မှာပဲ နောက်ဖက်မှာပဲကြည်ကြည်အခုအရှိမြောက်ပိုင်းမှာပဲဖြစ်ဖြစ်ဒီစီးပရိခါတွေပို့တိုးလာတယ်အဲ့ဒါဘာကြောင့်လို့ထင်ပါလဲခင်ဗျ
တက်တော်ဖြစ်သွားတဲ့ကိစ္စကိုပဲဖြတ်ပြီးတော့သုံးတိုက်ရရင်တော့တမတော်ကနေပြီးတော့အပြစ်ရဆဲထားတာကသူကတနိုင်ငံလုံးအပြစ်ရဆဲထားတာမဟုတ်ဘူးဒီအရှိမြောက်နဲ့မြောက်ဖက်ပိုင်းပေါ့နော်ဒီစတိုင်း၅ခုကိုရပ်ထားပြီးတော့အနောက်ဖက်မှာတော့သူကဒီအာသာအကျန်းဖက်သမားတွေရှိနေတယ်ဆိုတော့ဒီအကြောင်းပြချက်နဲ့အဲ့ဘက်ကတော့ဆက်ပြီးတော့စစ်ပွဲတွေဆင်နွှဲနေတာပေါ့လေအဲ့လိုဖြစ်တဲ့အခါကျတော့ဒီအခုတိုက်ခိုက်တဲ့မဟာမိတ်သုံးဘွယ်ထဲမှာပါတဲ့ AA ကအဲ့ဒီဘက်မှာထိတိုက်ခံရတယ်လို့ဖြစ်တာပေါ့အဲ့ဒီဒီလိုထိတိုက်ခံရတဲ့အနေအထားနေပြီးတော့တက်တာတော့အော်ဒီဘက်ကနေပြီးတော့ဒီဖီးရှိချစ်တက်ပြီးတော့အင်အားပြော့တဲ့နေရာကိုဝင်တိုက်တဲ့သဘောပေါ့ဝင်တိုက်ပြီးတဲ့အခါကျတော့အဲ့ဒီဘက်ကတက်တယ်ဆွဲထုတ်လိုက်တဲ့သဘောပေါ့ဒါကြောင့်မလို့ဒီဘက်မှာနည်းနည်းတိုက်ွက်တွေပေါ်လိုက်တဲ့အတွက်ကြောင့်မလို့ဟိုဘက်ကတော့ဟိုဒီတက်တာတော့မှာပေါ့လေ
သုံးသက်ချက်ကတော့စီးဘျူဟာသဘောမျိုးနဲ့ကုဒီမြောက်ပိုင်းမဟာမိတ်တွေကဆောင်းရလာတာလားဒါမှမဟုတ်ရှင်စီးရဖိအားပေးဖို့ဆိုပြီးတော့ပုံစံမျိုးနဲ့တွားနေရလားညီငယ်ရေးအတွက်ဘယ်လိုမြင်ပါလဲည
ီငယ်ရေးအတွက်ကတော့ဒီလိုတွားလို့ရှိရင်တော့ဟိုပို့ပြီးတော့ကောင်းလာဖို့မရှိဘူးဒါကြောင့်မလို့ညီငယ်ရေးအတွက်ပို့ပြီးတော့တိုးတက်ဖို့ဒါမှမဟုတ်ရင်လည်းအဲဒီအဖွဲ့၃ဘွဲ့ကိုတခြားအဖွဲ့တွေနဲ့အတူတူဓာတ်တူလက်ခံဆွေးနွေးဖို့ဆိုတော့ရည်ရွယ်ချက်ကတော့ကျွန်တော်ထင်တယ်အဲ့ဒါကဒုတိယဟိုရည်ရွယ်ချက်ဖြစ်နေတယ်ပထမဆုံးဒီညီမနာကတော့အဲ့ဒီအနောက်ဘက်စစ်မျက်နှာကဖိအားတွေတက်တာသွားဖို့ဆိုတော့ရည်ရွယ်ချက်ကအဓိကဖြစ်နေတယ
်ဘာဝင်ဆွေးနွေးလို့ရဆိုတော့ဖုန်းနံပါတ်တွေပြီးပို့ထားတဲ့သရရှင်ကိုခေါ်ပါမယ်ပြောရမယ်ဆိုတော့သရရှင်တော်များဖုန်းနံပါတ်ပို့ထားရကြောင်းလို့ကျွန်တော်အချိန်ရတော့တော့သရရှင်ကိုခေါ်ပြီးသွားမှာဖြစ်ပါတယ်အရင်ဆုံးကျွန်တော်ဆိုင်းအောင်ကျော်စန်းကိုဖိတ်ခေါ်ချင်ပါတယ်တူတွတ်တုတ်လေးဆွေးနွေးလို့ရပါတယ်အမေမြန်လို့ရပါတယ
်ဟုတ်ကဲ့ပါညာကျွန်တော်အိုင်းရောဒီလိုပါပဲစစ်တပ်ကတော့ဒီလိုပဲလက်ကွက်ကြီးပေါင်းစုံနဲ့ဒီလိုပဲတိုက်ချက်ဆင်တာဆင်နေရတော့မှန်ပဲဗျအစိုးရကလည်းစစ်တပ်ကမနိုင်စစ်တပ်ကအစိုးရကိုပဲနိုင်တယ်လေဘာလို့လဲဆိုတော့တိုင်းပြည်တွေလိုသမရစကားကိုလည်းနားမထောင်စစ်တပ်ကဒီတဲ့ဝင်ကြီးကစပြီးရမှကျတော့စစ်တပ်အောက်မှာပဲရှိရတယ်ဗျာနော်ဟုတ်စစ်တပ်အောက်မှာပဲရှိရခါကျတော့စစ်တပ်ကဒီလုတ်ချင်တာလုတ်တယ်သူကစစ်တိုင်းမှာဗတ်ကြရတာဟုတ်စစ်မတိုင်းဗတ်ကြမရဘူးဒီလိုပဲတိုင်းနာလက်နက်ကင်တွေကြီးပေါင်းဆုံးနဲ့သူကတော့လက်တိုက်နေမယ်လို့ကျွန်တော်
ဟုတ်ကဲ့ဟုတ်ကဲ့ကုဆိုင်ကျော်ဆန်ကျေးဇူးပါတော်တော်တော်တူဖိတ်ခေါ်ကြပါလေကုနောင်တူလေးဆွေးနွေးမြင်မြန်လို့ရပါတယ
်အဲကျွန်တော်ဒီထားမျိုးကတော့ပြောရလို့ရှင်တော့ဒီ2015နောက်ပိုင်းတော့တိုင်းနာလက်နက်ကန်တပ်ဖွဲ့ကိုဟိုအချမ်းဖက်လို့ရတဲ့အချိန်မှာဟိုအစိုးရကနေ NLD အစိုးရကနေကြေညာတာဟိုကျွန်တော်တန်းကျင်တော့ဖြစ်နေတယ်ကျွန်တော်ဒီထားမျိုးကအဲ့တော့ကျွန်တော်သိချင်တာတော့ဟိုတက်မတော်ကနေဟိုအချမ်းဖက်လို့ရတဲ့လုတ်ခဲ့တာဒီ2015နောက်ပိုင်းမှာကလုံးဝမရှိတော့များလားကျွန်တော်ကြည့်ကြည
့်ကိုနောင်ကျေးဇူးပါကျွန်တော်ပြီးမိပြပါမယ်ကျွန်တော်နောက်တူကိုကြီးဆွေတခါလေးဖိတ်ခေါ်ကြပါလေကိုကြီးဆွေတို့တူတူမေးမြန်းလို့ရပါတယ
်အဲအခုဖြစ်နေတဲ့ဈေးဆရာအချက်လက်တွေမှာကျွန်တော်တို့ကတော့စစ်ဘုတို့ဘယ်တော့မှလက်မခံပါဘူးစစ်စစ်ဓာတ်ကမကောင်းပါဘူးအတက်နဲ့ဆုံးဟိုလူကြီးအနေနဲ့အခုတာဝန်ရှိတဲ့အစိုးရရောတတ်မလို့ရောသူတို့ဘက်ကနေပြီးတော့အဲငိတ်ညာတဲ့အနေနဲ့တက်နေဆုံးတွေအစီလမ်းကြောင်းကိုရောက်နေအောင်အတွက်ကင်ရာလက်နက်ကင်တွေကိုအချိုးကြီးဟိုဒီကြိုင်းလမ်းကြောင်းကိုအတန်းနဲ့ဆုံးစိုးလျင်စွာဆုံးဖြတ်ပေးနေတဲ့သဘောပါပဲခင်ဗျ
ဟုတ်ကဲ့ကုကြည်စီကျေးဇူးပါနောက်ထပ်တူဖိတ်ခေါ်ကြပါလဲဦးချင်းမြင့်တခါလဲဆွေးနွေးမြင်းမြန်လို့ရပါတယ
်ဟိုစေပန်းကဘောင်းဆောင်ကြီးရည်ချက်ကောင်းမှုလိုပါတယ်ခင်ဗျသူတို့ရည်ချက်မကောင်းလို့မငင်းမချမ်းဖြစ်ခဲ့တာပါအဲဒီနောက်လူမျိုးပေါင်းစုံရှိတဲ့ကျွန်တော်တန်းပြင်မှာအချို့တိုင်းသားတွေကတော့ဟုတ်ကဲ့ရက်ဆဲမယ်ကျွန်တော်အတိုက်ခတ်မှုရက်ဆဲမယ်ဒီလိုဆိုရင်တခြားတိုင်းသားကြတော့ဖြိမယ်ဆိုတဲ့ဘောမျိုးအဲ့ဒီမှာအလုံးရင်းနဲ့ဖြိတယ်ပြန်တဲ့နေရာကြတော့ခဏမင်းတို့နဲ့ဘုလည်းငါမတိုက်ဘူးငါဘုလည်းမင်းမတိုက်နဲ့ဆိုတဲ့ဘောမျိုးနဲ့ဖြစ်ပါတယ်တိုင်းသားလူမျိုးများကလည်းတိတ်မညံ့ပါဘူးခင်ဗျဒီအင်းကြီးတွေကြောင့်မူမှန်လို့ဒီလိုဖြစ်ကြပါ
ပင်နယ်စနေသူတွေကိုပြန်ဖိတ်ခေါ်ကြပါလေတရရှင်တချို့ဖုန်းလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်အရင်ဆုံးကုရဲ့ထုံးကိုပြန်ပြီးတော့ဖိတ်ခေါ်ကြပါလေခုနကကိုနောင်စနေမြမြန်သွားတဲ့အထဲမှာဒီတိုင်းသားဖွဲ့စည်းတည်ရဲ့ချွေရဲ့လောက်ရက်ကိုဆွေရကနေပြီးတော့ចမ်းဖက်လောက်ရက်တည်းဆူပြီးတော့ပြောပါတယ်တဲ့တမရောကတော့ဒီကြားထဲမှာចမ်းဖက်လောက်ရက်တည်းလောက်တာမျိုးမရှိဘူးလားတဲ့ဥရထွန်းဒီအတုံးနှုံးနေဒီလိုသုံးဆွဲကြတဲ့အချိန်ဒီကညီညာရေးပေါ်ဘလောက်တက်ရောက်မှုရှိလဲကိုဥရထွန်းအမြင်သိကြပါလေ
သူကအကျမ်းဖက်ဒီလောက်ရက်ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ဒီတော်လိုင်းရေးမှာတော်လိုင်းရေးတရပေါ့လေတော်လိုင်းရေးတရမှာလက်နက်ကင်
ไอ้บัวชินเลยอ่ะคามาดีจิ้นตรงยาได้ตะคาเตียนมาชื่นล้นไล่ยาได้ดีญาติหมู่ไม่กินเนี่ยกินหมู่ฤเนี่ยก็ย้อทวินิดัดตาบ่เลยย้อทวินิดัดได้อาคาจ้ะတော့อะคืออเมริกันสิตัดดิตองมาจารย์รู้อัฟกานิสถานรู้บารู้มาดีตั้วพี่တော့ดีไอ้ปวยขึ้นเนี่ยอาคามาဥပဒေကိုအတိအကျမလိုက်နာနိုင်ဘူးမလိုက်နိုင်တဲ့အခါကျတော့အဲ့ဒီရာဇဝတ်မှုတွေအဲပြုနာတွေရှိတယ်ဆိုပြီးတော့အခု ICC ကနေသူတို့တရားစွဲဖို့တွေဓာတ်တွေလုပ်တဲ့အခါမှာအမေရိကန်ကလည်းအဲ့ ICC တရားရုံးကတရားသူကြီးတွေရှင်းနေတယ်ကိုခြံကြောက်တာပေါ့နော်မင်းတို့အမေရိကန်လာလို့ရှိရင်ဖမ်းမယ်ရှင်းမယ်ဆိုတာမျိုးပေါ့အဲ့တော့ပြောကျင်တဲ့သဘောကတော့ညာကတော့လက်နက်ကင်တပ်ဖွဲ့တွေမှာဟိုဒဲဖွဲ့ကြီးမဆိုပေါ့လက်နက်ကင်တပ်ဖွဲ့တိုင်းမှာကတော့ဒီလိုဥပဒေကျူးလွန်ထောက်ထက်တဲ့ဒိဋ္ဌာမျိုးတွေနည်းနည်းအကျန့်ဖက်ခံတဲ့ဒိဋ္ဌာမျိုးလေးတွေတော့ရှိကြတယ်ဗျ။
ကြီးအထွန်းကိုပဲတစ်ဆက်တည်းမေးချင်တယ်ခုနကသတော်ရှင်တွေဆွေးနွေးသွားတဲ့အထဲမှာတော့ဒန်းတူရည်တူမှုတိုင်းသားအားလုံးနဲ့ဒန်းတူရည်တူမှုမရှိဘူးတဲ့ဆွေးနွေးပွဲကသူ့ရဲ့သုံးသပ်ချက်ပေါ့နော်စစ်တပ်ကစေတနာမှမှန်ဘူးတဲ့ဒါနဲ့ပတ်သက်လို့ဦးရဲ့ထွန်းအမြင
်ကျွန်တော်အမြင်ကတော့ဒီဆွေးနွေးပွဲကြီးကအေးအေးဆေးဆေးကောင်းကောင်းမွန်မွန်နဲ့ဖက်ဒရယ်ဆင်းကိုလည်းကောင်းကောင်းနားလည်သဘောပေါက်ပြီးတော့ဒီဖက်ဒရယ်ဆင်းကဘာမှာအကောင်းဆုံးဆိုတဲ့ဖက်ဒရယ်ဆင်းတွေအတိုင်းတွားကြနိုင်တယ်ချီတက်နိုင်တယ်ဆိုလို့ချင်းကျွန်တော်တို့ကဒန်းတူရေးဆိုတဲ့ဥစ္စာကိုကျွန်တော်တို့ပုံစံတစ်မျိုးနဲ့ပေါ့နော်ဖက်ဒရယ်စနစ်အောက်မှာပုံစံတစ်မျိုးနဲ့ကျွန်တော်တို့ကဖော်ဆောင်နိုင်မှာဖြစ်ပါတယ်အဲ့တော့ပြောချင်တဲ့သဘောကလက်နဲ့မတိုင်ထားတဲ့တိုင်းရင်းသားတွေရှိတယ်ဥပမာအားဖြင့်ကျွန်တော်တို့ဓနုတိုင်းရင်းသားတို့လို့အင်းသားတို့လို့ပေါ့နော်အဲ့ဒီလူတိုင်းရင်းသားတွေလည်းသူတို့ရဲ့ဒီထူးခြားချက်တွေအလျောက်ဖက်ဒရယ်စနစ်အောက်မှာဆိုလို့ချင်းကိုယ်ပိုင်အုပ်ချုပ်ခွင့်လေဂန္ဒီခွင့်ရေးတွေရမယ်လို့ကျွန်တော်ကတော့ယုံကြည်တယ
်။ဟုတ်ကဲ့
အခုကဖြစ်နေတာကတိုင်းရင်းသားတွေကတိုင်းရင်းသားတော်တော်များများငါတို့လက်နဲ့မကင်ထားရင်အဲ့ဒီလိုခွင့်ရေးမျိုးကိုမရနိုင်ဘူး။လက်နဲ့ကင်မှားဆိုတဲ့ဟာအဲ့ဒီလိုဟိုဘောလေးဖြစ်လာတဲ့အခါကျတော့ဒီဟာကမလိုလားအဖက်နဲ့အဲနိုင်ငံရေးရချင်းလို့ခွင့်ပြုပြီးဆိုတဲ့အခု2010နောက်ပိုင်းကာလမှာဟိုဆက်ပြီးတော့ဒီလိုအစ်စ်တွေပေါ်လာတဲ့အခါကျတော့ဒါကတော့ဟိုစိတ်မပေါင်းနိုင်ဘူးပေါ့လေကျွန်တော်နိုင်ငံရေးအရရှင်းလင်းဖို့အတွက်စကားပြောနိုင်ပြီးဆိုတဲ့အချိန်မှာမှလက်နဲ့တွေ့ဆွတ်တန်ကြီးဖြည့်ရှင်းကြတဲ့ကိစ္စကတော့ဒါကနှစ်ခါလုံးအတွက်မကောင်းဘူးလို့ကျွန်တော်ကတော့ပြောချင်ပါတ
ယ်ကျွန်တော်နောက်ထပ်သရော့ရှင်တွေဖိတ်ခေါ်ချင်ပါတယ်နောက်ကနေဒါကဦးညွတ်လ
ဟိုကျွန်တော်အနေနဲ့အခြေခံအကြောင်းရင်းသုံးရပ်ပေါ်မှာမူတည်နေတယ်လို့မြင်ပါတယ်နံပါတ်၄ကတော့ခုခံတွန်းလှန်နေရတဲ့ဆွေးပွဲတွေဖြစ်ပြီးတော့နေ့အချက်အနေနဲ့တော်လန်စစ်ဖြစ်ပါတယ်နောက်နံပါတ်၃ကတော့ဒီအာနာကိုအာနာအတွက်နောက်တိုက်ပွဲတွေဆစ်ပွဲတွေဖြစ်နေရတယ်လို့အချင်းချင်းပြောလို့ပါတယ်။ခုခံဆစ်ကတော့ကျူးကျော်လို့ဖြစ်ရတယ်ဆစ်ပွဲတွေပါ။တော်လန်ဆစ်ကတော့မတရားမှုတွေဖိနှိပ်မှုတွေလွတ်လပ်မှုတွေအတွက်ဆုံးရှုံးနေရတဲ့အခွင့်အရေးတွေအတွက်တိုက်ပွဲဝင်ရတာဖြစ်ပါတယ်။ဒါတိုင်းရင်းသားတော်လန်ရင်အင်အားစုဒီအားလုံးကဒီအချက်နှစ်ချက်ပေါ်မှာမူတည်ပြီးတော့ဆစ်ပွဲတွေဖြစ်နေရတာဖြစ်ပါတယ်။အာနာအတွက်ဆစ်ကတော့မိမိပါဝါတကူအာနာဒီမြဲရေးအတွက်ဆစ်ဝါဒီတွေရဲ့အာနာခိုင်မြဲရေးကိုအထောက်အပံ့ပြုနိုင်မဲ့အဖွဲ့အစည်းတွေအတွက်ဒီလိုစစ်ပွဲတွေတိုက်နေတယ်လို့ထင်ပါလေ
။
ဘယ်တိုင်းရင်းသားဘယ်လက်နက်ကိုင်အဖွဲ့အစည်းကမှနိုင်ငံတော်အာဏာရယူတဲ့တိုက်ပွဲဝင်နေရမဟုတ်ပါဘူး။ပောက်ပင်ပါကြောင့်ကမ်းရတယ်ဆိုတာကိုသဘောပေါက်ဖို့လိုပါလေ။မိမိဒေသမိမိလူမျိုးအတွက်တရားမျှတတဲ့အခွင့်အရေးတွေအတွက်တိုက်ပွဲဝင်နေရတယ်ဆိုတာနားလည်လက်ခံဖို့လိုပါလေ။စစ်ကောင်းဆောင်တွေအနေနဲ့ရေးကြက်ဖို့လိုတယ်လို့ကျွန်တော်ပြောချင်ပါလေ
။ဟုတ်ကဲ့ခင်ဗျာဦးကျော်လာကျေးဇူးပါကျွန်တော်နောက်ထပ်သူဖိတ်ခေါ်ချင်ပါလေ။ကိုဆိုင်လင်းတာတူတော်တော်လေးစနေမြောင်းလို့ရပါလေ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုလက်ရှိနေတာထဲမှာသမ္မတဘက်ကနေထိုးစစ်တွေအများကြီးဆင်နေတဲ့ကိစ္စတွေကတော့တော်တော်လေးကြီးကြီးကြီးအနေကဖြစ်လာမဲ့သဘောရှိပါတယ်ခင်ဗျာအခုလက်ရှိအခုနကနေတာကတယောက်ဆွေးနွေးသွားတဲ့ပုံစံကြည့်ရလို့သူပြောတဲ့ပုံစံပေါ်မှာကျွန်တော်တို့ကသဘောအများကြီးတူပါတယ်ခင်ဗျာဘာလို့ဆိုတော့ခံစစ်နဲ့တုံ့ပြန်နေရတဲ့တိုင်းရင်းသားတွေကိုမတရားဘူးဟိုဟွာဒီယာပြောနေမဲ့အစားဒီတက်မတော်ထိပ်ပိုင်ခေါင်းဆောင်နေနဲ့လက်ရှိအာဏာရအစိုးရနဲ့ဆွေးနွေးပြီးတော့ဒီတက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုဘလို့နီးနဲ့အကောင်းဆုံးငင်းကြေးတည်ဆောက်ကြမလဲဆိုတာကိုဒီအာဏာရအဖွဲ့အစည်းနှစ်ဖွဲ့ကနေပြီးတော့တည်တည်ကြကြစဉ်းစားသုံးသပ်ပြီးတော့ဆွေးနွေးပြီးတော့ကျွန်တော်တို့ဒီစပွဲဝိုင်းပေါ်ရောက်လာအောင်မယ်ကျွန်တော်တို့က
ဒီ
ကျွန်တော်တိုင်းရင်းသားတရားနေနဲ့ကျွန်တော်တို့ပြောရလို့ရှိရင်စစ်ပွဲတွေအများကြီးဟိုအန်ဒီများတဲ့စစ်ပွဲတွေကြီးပဲရှေ့ဆက်ဖြစ်လာဖို့အလားအလာကိုမြင်နေရတဲ့အတွက်လက်ရှိနေတာတဲ့မှာအများကြီးသဘောထားကြည့်ဖို့ကလက်ရှိအာဏာရပါတီအာဏာရခေါင်းဆောင်တွေအွန်ဒေါ်ဇန်းစုကြည်နဲ့တော့အကောင်လုံးကသဘောထားကြည့်ပြီးတော့တိုင်းရင်းသားတွေကို let to swing over low at the Surah or ye chini barakam.
Okay, Kusani Chizu, chain at the Mialu Chan, no son kutunzo away, pinasunu pick or jamalia, kutuzo kunaga sunu to a jetty good jamabo, Lutomaga lady a chini boma, Tandia Pini Pile Bamla or the Gera Nine Lungas in Nigel, Suabagalo de Gusu Lonia, P Tok name any tower shibala, kutozo any domina tijamale.
Okay, a cool picture in Nilara or in the city as you've been low upon my chicken, we are mother of Sunny where it love your Donny Boga. A deep for my chicken, we see Miss Rogi, who are energy so young on the city as you've been long ago. Nanga, you told me to cook that food, look down with three hours, no? A bit of demo of a gallery in the city as you've been long ago, and at the end, the day lower to what the water. But now, so my roddy, so young on the city as you've been long ago, Nanga, you told me to don't shabby all. တမရောဘက်ကလည်းပဲအန်စီအေကိုထောင်ချောက်တစ်ခုအနေနဲ့တုံးချနေတာကိုတွေ့ရတယ်။တိုင်းသားလက်နက်ကတော်လည်းဖွဲ့စည်းတွေကလည်းဒီနှစ်ပေါင်း80ကျော်ပြည်တွင်းစစ်မှာဗမာစစ်အာဏာရှင်စစ်တပ်ကပေးထားတဲ့ဒီခါးသီးတဲ့သင်္ကန်းစာတွေအပြည့်တွေနဲ့ဆိုတော့ယုံကြည်မှုကပျောက်နေတယ်။အဲ့တော့ဒီအချိန်လေးအောက်မှာကိုယ်ချင်းချင်းကြမှာမိသားစုစိတ်တန်းနဲ့အဖြေချဖို့ဆိုတာကလည်းမဖြစ်နိုင်တဲ့ခါကြတော့သမာ
ကိုထိုးစောဆိုလို့ရဲ့ဂျားလူဆိုတာဘယ်လိုလဲပြပကလားပြတွင်းကလားဘယ်လိုလူမျိုးဆိုလို့ရပါလဲဘယ်လိုအများစုမျိုးဆိုလို့ပါလဲ
ဟုတ်ကဲ့အဓိကတော့ပေါ့ဗျာဒီကျွန်တော်တို့ပြပကမှရလိမ့်မယ်ပြတွင်းမှာကကြတော့ကျွန်တော်တို့ကဒီဓာမိုးပြီးတော့အုပ်ချုပ်နေတဲ့เนาะစစ်အာဏာရှင်စနစ်အောက်မှာတော့ဘယ်သူမှခေါင်းမထောင်ရဲဘူးအဲ့ဒါကြောင့်တမတမဲကြတယ်ကျွန်တော်တို့နိုင်ငံတကာကပေါ့လေနော်ကြောင်ဝင်ပြီးတော့မှကျွန်တော်တို့လုံမှာပဲရမယ်လို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒိုင်းလေးအစီအစဉ်အချင်းစစ်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဥထွန်းစော်ဥရဲထွန်းနဲ့တရွတ်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလေးအစီအစဉ်ကိုတော့ဒီမှာပဲရနာဝင်ပြပါခင်ဗျာ
။ကိုသားညုံအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်ကာနေညဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ကြပါ။ဒီအစီအစဉ်ကိုတပတ်ကုန်နှစ်ကြိမ်ထုတ်လွှင့်ပေးပြီးအင်ကာနေနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်။အခုနောက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းတိုမီတာ16 19နဲ့41ကိုတူကနေပြန်လည်နားဆင်နိုင်ပါတယ်။ဗုဒ္ဓဦးနေ့ညပိုင်းမှာတော့ကျမရေကန္တာဥကျော်စန္ဒာရဲ့မြမရေးသုံးသက်ခြင်းနဲ့အာကစားသတင်းလွှာစားတဲ့သတင်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ကြောင်းကြိုတင်သိပေးလိုပါတယ်။အခုတော့ဒီကနေ့မနက်ဖက်နောက်ဆုံးရမြမနဲ့နိုင်ငံသားသတင်းအချင်းချုပ်ကိုမတ်တန်ကြီးထိုက်ကကြီးညာပေးပါမယ်ခင်ဗျာ။
ရှမ်းပြည်မြောက်ပိုင်းဒေသကြောင်မဲနယ်ကိုခန့်တပွိုင်းမှာမနေ့အင်္ဂါနေ့ကမြန်မာတပ်မတော်နဲ့မြောက်ပိုင်းမှာမိတ်လက်နက်ကင်သုံးပွဲတို့ကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကမြောက်ပိုင်းမှာမိတ်အဖွဲ့တွေဖြစ်တဲ့ AA ရခိုင်လက်နက်ကင်တပ် TNL တောင်ပလောင်လက်နက်ကင်တပ် MNDAA ကိုခန့်လက်နက်ကင်တပ်တို့ရဲ့ညီနောင်မဟာမိတ်သုံးပွဲကတပ်မတော်နည်းပညာတက္ကသိုလ်အပါအဝင်နေရာ၅ခုကိုတစ်ချိန်နဲ့တစ်ပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေဆက်တိုက်ဖြစ်နေတာပါ။မနေ့အင်္ဂါနေ့ကတော့ကိုခိုင်နဲ့နန်းဖက်ကကြားမှာတိုက်ပွဲအတွင်းကြီးထိမှန်တဲ့တောင်သူ2ဦးကိုကယ်ဆယ်ဖို့သွားတဲ့အကူအညီပေးရေးကားတွေလည်းတနက်နဲ့ချင်းချောက်ခံရတာကြောင့်နောက်ကျောင်းပြန်လှည့်ခဲ့ရပါတယ်။ဒဏ်ရာရသူ2ဦးရဲ့အခြေအနေကိုတော့မသိရပါဘူး။မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းတာရိုပစ်ဒုံးကျည်ဆန့်တက်မှုတွေလှုပ်ခဲ့တဲ့အပေါ်ဆိုရင်ကြောင့်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကအင်ကာနစ်ကပြောဆိုလိုက်ပြီးဒါဟာဆိုရင်ဒီဒုံးကျည်ဆန့်တက်မှုတွေကိုအရေးမဆိုင်တဲ့သမ္မတဒေါ်နယ်ထရန့်နဲ့သဘောထားကွဲလွဲနေတာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကဒုံးကျည်ဆန့်တက်မှုတွေမလုပ်ဖို့လိုလားတယ်လို့နိုင်ငံခြားရေးဝန်ကြီးက CBS News ကိုပြောကြားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လကုန်ဖိုင်ကဆားလို့မြောက်ကိုရီးယားဘက်ကတာရိုပစ်ပရင်တက်ဒုံးကျည်6ဆင်းဆန့်တက်ခဲ့ပြီးဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာအနာရှင်နီကိုလတ်မာဒူရိုဦးဆောင်တဲ့အစိုးရနဲ့ပတ်သက်နေတဲ့အရာရှိတွေဟာသူတို့ကိုသူတို့ကဲတင်မှုစူးစမ်းနေကြောင်းအထက်ခံခေါင်းဆောင်ဂျက်ပြတ်အစိုးရဂျက်ပြတ်သမရအဖြစ်အမေရိကန်ပြည်ထောင်စုကအတိအမှတ်ပြုထားတဲ့ဟွမ်ဂိုင်းတို့ကပြောကြားလိုက်ပါတယ်ရှင
်။ဖိုတိုဂရမ်နဲ့ကင်ထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံသတင်းအကျဉ်းချုပ်ကိုမတ်သိန်ဂီထိုက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ကျွန်တော်ကတော့ယမင်ထွန်ပါ။ဒီကနေ့ညနေဘက်6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို Light Meter 7, Light Meter 19နဲ့ Light Meter 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.